Welcome to the Voice of America in Burmese.
VN ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American Tan ရဲ့2022ခုနှစ်နိုဝင်ဘာလ3ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ30နဲ့49လှိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့ဒေါခင်မျိုးတက်နဲ့အတူကျွန်မအနံလောက်တင်ပြမှာပါယူကရိန်းနိုင်ငံထွက်ကောက်ပွဲသီးနှံတွေကိုပင်လယ်နဲ့တကတဆင်တင်ပို့ရေးသဘောတူညီထားတဲ့အတိုင်းပြန်လည်ပါဝင်ဆောင်ရနေပြီလို့ရုရှားနိုင်ငံကပြောပါတယ်မြောက်ကိုရီးယားနိုင်ငံကလည်းနေကြီးကြီးအတော်များများရုရှားနိုင်ငံကိုတိတ်တဆိတ်တင်ပို့နေတယ်လို့အမေရိကန်ကပြောပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းကဒုက္ခသည်တွေရဲ့အခြေအနေအရေးရာကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပို့ထူးနေကတင်ပြခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဒီမြန်မာနိုင်ငံမှာသတင်းသမားတွေကိုတပ်ဖြတ်ဖမ်းဆီးတိတ်ဆက်ဓာရီကျူးလွန်နေပေမဲ့အဲ့ဒီလိုကျူးလွန်သူတွေအပြစ်ကနေကင်းလွတ်ခွင့်ရနေတယ်ဆိုတဲ့ဝေဖန်မှုတွေရှိနေပါတယ်
ကျွန်တော်တို့ဒီသတင်းမီဒီယာအပါအဝင်ပေါ့နော်မြန်မာပြည်သူတွေအားလုံးဟာဒီအာဏာသိမ်းမြန်မာစစ်တပ်ရဲ့ပြည်နေတပ်ဖြတ်မှုဖမ်းဆီးမှုနောက်ညှဉ်းပန်းနှိပ်စက်မှု
သတင်းတွေအပြီးမှာပြည်စုံကိုတင်ပြဖို့ရှိပါတယ်တခါစစ်ကောင်စီကအသည့်ပြဋ္ဌာန်းလိုက်တဲ့ NGO အသင်းဖွဲ့ဆိုင်ရာဥပဒေနဲ့ပတ်သက်လို့ဘယ်လိုစိုးရိမ်မှုရှိနေကြသလဲဆိုတာကိုလည်းတင်ပြအောင်ပါမှာနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းနိုင်ငံထွက်ကောက်ပွဲသီးနှံတွေကိုပင်လယ်နဲ့တကတဆင်တင်ပို့ရေးသဘောတူညီထားတဲ့အတိုင်းပြန်လည်ပါဝင်ဆောင်ရွက်နေပြီလို့ရုရှားနိုင်ငံကပုံလုံးနေမှာပြောပါတယ်လက်သလောရထားတဲ့အမခန့်ချက်တွေကလုံလောက်မှုရှိပုံရတဲ့အတွက်သဘောတူညီမှုအတိုင်းပြန်လည်ဆောင်ရွက်နေပြီဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်ပင်လယ်နယ်ထဲကရုရှားတို့ရဲ့ရေတပ်သင်္ဘောတွေကိုယူကရိန်းကအဝေးထိန်ဒရုန်းယာဉ်သုံးတိုက်ခတ်ခဲ့တယ်ဆိုပြီးဆွဆွဲပြောဆိုခဲ့တဲ့ရုရှားတို့ကပြီးခဲ့တဲ့စနေနေ့မှာပဲကောက်ပဲသီးနှံသင်္ဘောရေးသဘောတူညီမှုတွေကိုရပ်ဆဲခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းစားနပ်ရိက္ခာဆိုင်ရာအချက်အကျဲတွေနဲ့ကြုံနေရချိန်မှာပဲကုလသမဂ္ဂနဲ့တူရကီနိုင်ငံကကြားဝင်ဆောင်ရွက်မှုအရရုရှားရဲ့ဓာတ်မြေဩဇာနဲ့ယူကရိန်းနိုင်ငံရဲ့ကောက်ပဲသီးနှံတွေပင်လယ်နယ်ထဲကတဆင်ကုန်တင်သင်္ဘောတွေနဲ့ပြန်လည်တင်ပို့ဖို့ဇူလိုင်လမှာပဲသီးနှံသင်္ဘောရေးပင်လယ်နယ်သဘောတူညီချက်အစီအစဉ် Black Sea Green Initiative ကိုလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်ရုရှားနိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းသူ့ရဲ့ပြောခွင့်ရသူကသတင်းအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဒီသဘောတူညီမှုအတိုင်းဆက်လက်အကောင့်ထဲဖွင့်နိုင်ရဲ့သက်ဆိုင်သူအားလုံးနဲ့ဆက်လက်ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့ရုရှားရဲ့စားသောက်ကုန်နဲ့ဓာတ်မြေဩဇာတွေတင်ပို့နိုင်ရေးကြံအတာအစီအစဉ်တွေကိုဖယ်ရှားနိုင်အောင်ဆက်လက်ဆောင်ရွက်သွားမယ်လို့လည်းအတွင်းမှူးချုပ်ကပြောပါတယ်
ဗုဒ္ဓဖူးနယ်မှာမြောက်ကိုရီးယားကမစ္စိုင်းတုံး24လုံးတဲ့မနက်ကိုဒရဇက်ပစ်ခတ်ခဲ့ပြီးတော့တောင်ကိုရီးယားနယ်မြေဘက်ကိုပါအနည်းဆုံး3လုံးပစ်ခတ်ခဲ့ပါတယ်။မကြုံစဖူးပစ်ခတ်မှုကြောင့်တောင်ကိုရီးယားမှာရုတ်တံကနေသတိပေးချက်ထုတ်ပြန်ခဲ့ရတယ်လို့ကန်လွန်ဒေတာကျွန်းတစ်ချွန်းမှာလေချောင်းရံအချက်ပေးအဝေါ်ဆွဲသတိပေးခဲ့ရပါတယ်။တောင်ကိုရီးယားအရှေ့မြောက်ဘက်ကခီးသွားရီလာလစ်ရှိတဲ့ဆော့ချိုကန်ယိုရန်မြို့အရှေ့ဘက်ပင်လယ်ပြင်ထဲဒုံးကျည်တစ်လုံးကျခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။နောက်တစ်လုံးကတောင်ကိုရီးယားအရှေ့ကန်လွန်နဲ့တတိယအလုံးကတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံရေပြင်ပိုင်းနဲ့မြင်းတောင်ဘက်26ကီလိုမီတာကွာနိုင်ငံတကာရေပိုင်းနဲ့ထက်ကြတယ်လို့ပြောပါတယ်။မြောက်ကိုရီးယားဟာဒီနှစ်ထဲမှာပဲပက်ထင်းတက်ဒုံးအလုံး50ကျော်စံချိန်တင်ပစ်လုခဲ့ပေမဲ့အခုတခါလို့တောင်ကိုရီးယားဘက်ကပြစ်ခတ်တာမရှိခဲ့တယ်လို့သတိပေးချက်ထုတ်ပြန်ရတာမျိုးလည်းမရှိခဲ့ပါဘူး။တောင်ကိုရီးယားဘက်ကတစ်ဖက်ရန်သူပြစ်မှတ်ကိုတိတိကျကျချိန်ရွယ်ပြစ်ခတ်နိုင်စွမ်းရှိတယ်လို့ပြစ်ဖို့လည်းအသင့်ရှိကြောင်းပြသတဲ့အနေနဲ့နှစ်နိုင်ငံရေပြင်ပိုင်းနဲ့နယ်နိမိတ်မြင်းရဲ့မြောက်ဘက်ကိုတောင်ကိုရီးယားစစ်လေယာဉ်တွေကမစဲထုံးကြီး၃လုံးပြစ်ခတ်ပြီးတုံ့ပြန်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားဘက်ကပြစ်ခတ်မှုတွေကြောင့်တောင်ကိုရီးယားအရှေ့ဘက်ကန်ယိုရန်တစ်လျှောက်လေကြောင်းခီးစင်တွေချက်တပရီမနက်အထိပိတ်ထားမှာဖြစ်ကြောင်းတောင်ကိုရီးယားသတိပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားသမ္မတရုံဆွဂျိုးကမြောက်ကိုရီးယားရဲ့ပြစ်ခတ်မှုကတောင်ကိုရီးယားပိုင်းနက်ကိုထိပါတာဖြစ်ကြောင်းပြောတယ်လို့ဂျပန်ကောင်ဝေးဝန်ကြီးယာဆူကာဇုဟာမာဒါကလည်းဒါဟာလုံးဝလက်ခံနိုင်ချက်မရှိဘူးလို့ပြောပါတယ်။ဒါအပြင်ဂျပန်ဆိုအတောင်ရှိသူတွေကသူတို့ဟာတရုတ်နိုင်ငံဘေကျင်းတန်မန်ကြီးလမ်းကြောင်းကနေတဆင့်မြောက်ကိုရီးယားရဲ့လုပ်ရက်ကိုမချေနှက်ကြောင်းတင်ပြခဲ့တယ်လို့ပြောပါတယ
်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုထောက်ခံအားပေးတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကလက်နက်ကြီးကြီးအတော်များများရုရှားနိုင်ငံကိုတိုက်ဆိတ်တင်ပို့နေတယ်လို့အမေရိကန်သမ္မတအင်ဂျီရောကဆူဆွဲပြောဆိုလိုက်ပါတယ်။
Amid its supply shortages and the efficacy of international sanctions, Russia
လက်နက်လိုအပ်ချက်တွေရှိနေတဲ့ရုရှားကနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်တဲ့အတွက်သူ့ရဲ့ယူကရိန်းကျူးကျော်စစ်တွေဆက်ပြီးတော့ဆင်နွှဲနိုင်အောင်လို့မြောက်ကိုရီးယားနဲ့အီရန်လိုနိုင်ငံတွေစီကနေလက်နက်တွေယူနေရပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကဗိုလ်ထုနေမှာပြောဆိုသွားတာပါမြောက်ကိုရီးယားကသူ့ရဲ့စစ်လက်နက်တွေကိုအရှိအလဲပိုင်းနဲ့မြောက်အာဖရိကတိုက်နိုင်ငံတွေကိုတင်ပို့တဲ့ပုံစံမျိုးဖြစ်အောင်စူးစမ်းဆောင်ရွက်နေတယ်လို့ယုံကြည်ရတယ်လို့လည်းပြောခွင့်ရသူဂျွန်ကာဘီကပြောဆိုသွားပါတယ်မြောက်ကိုရီးယားကပေးပို့တဲ့လက်နက်ကြီးကြီးအရေအတွက်ခမန်းချေဘယ်လောက်ရှိတယ်လဲဆိုတာကိုလည်းမစ္စတာကာဘီကအတိအကျပြောဆိုသွားခြင်းတော့မရှိပါဘူးမြောက်ကိုရီးယားကသူ့လက်နက်တွေတိတ်တဆိတ်ပေးပို့နေပြီးတော့အဲ့ဒီလက်နက်တွေရုရှားကိုရောက်မရောက်အမေရိကန်ကဆက်ပြီးတော့စောင့်ကြည့်နေတယ်လို့လည်းပြောခွင့်ရသူကဆိုပါတယ်လက်နက်တွေကိုဘယ်နိုင်ငံတွေကဖျက်ပြီးတော့တဲပို့မလဲဆိုတာအမေရိကန်ကတွက်ဆထားတာရှိနေပေမဲ့မြောက်ကိုရီးယားရဲ့လုပ်ရက်နဲ့ပတ်သက်လို့တုံ့ပြန်ဆောင်ရွက်ဖို့စဉ်းစားနေတာကြောင့်ကြားခံတဲပို့မဲ့နိုင်ငံသားများတွေကိုပါမစ္စတာကာဘီကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးယူကရိန်းစစ်ဖက်တပ်ဖွဲ့တွေကိုအနောက်နိုင်ငံတွေကလက်နက်တွေဆက်လက်ပို့ပေးဖို့ရှိနေတဲ့အတွက်မြောက်ကိုရီးယားစီကလက်နက်တွေကြောင့်စီးရဲအခြေအနေပြောင်းလဲသွားမှာမဟုတ်ကြောင်းမစ္စတာကာဘီကအခိုင်အမာပြောဆိုသွားပါတယ်
တောင်အာဖရိကမှာတော့တပတ်ကြာကျင်းပတဲ့ငင်းငင်းရှင်းနေပွဲတွေကနေတိုက်ပွဲတွေဖြစ်ပွားနေတဲ့အက်သီယိုးပီးယားအစိုးရနဲ့ဒီဂရီပြည်သူ့လွတ်မြောက်ရေးတပ်ဦးတို့ကြားဗိုလ်တပ်ခုနေမှာအပြစ်ရသဘောတူညီချက်ရသွားပြီဖြစ်ပါတယ်ဒီသဘောတူညီချက်သာတည်မြဲမယ်ဆိုရင်တော့အက်သီယိုးပီးယားမြောက်ပိုင်းဒေသအတော်များများကိုအကြီးကျယ်ပျက်စီးစေခဲ့တဲ့နှစ်နှစ်ကြာပြည်တွင်းစစ်ကိုရပ်သွားစေမှာဖြစ်ပါတယ်အာဖရိကသမဂ္ဂဥဆောင်တဲ့ဆွေးနွေးမှုအတွက်ဂျာဝန်ဆောင်ရွက်ပေးတဲ့နိုင်ဂျီးရီးယားသမ္မတဟောင်းအိုလူစီကန်အိုဘာဆန်ဂျိုကအခုလိုအပြစ်ရသဘောတူချက်ရတယ်လို့တောင်အာဖရိကနိုင်ငံပရီတိုးရီးယားမှာဗိုလ်တပ်ခုနဲ့ကကြေညာခဲ့တာဖြစ်ပါတယ်။ရန်လုံမှုတွေအဆုံးသတ်ဖို့နဲ့လက်နက်ဖြတ်သိမ်းဖို့အပြင်စစ်တမ်းခံရတဲ့နိုင်ငံမြောက်ပိုင်းဒေသတွေလူသားစာနာမှုအကူအညီပြန်ပေးရေးနှစ်ဖက်စလုံးကသဘောတူခဲ့တဲ့အတွက်လည်းချီးကျူးခဲ့ပါတယ်။ကုလသမဂ္ဂယုံပြောခွင့်ရစတက်ဖန်ဒူဂျရစ်ကတော့အခုလိုပြစ်ရမှုကကြိုဆိုရမယ့်ပထမအခြေလမ်းဖြစ်ကြောင်းနဲ့ဒါဟာပဋိပက္ခရဲ့အတွင်းဒုက္ခရောက်ခဲ့ရတဲ့တန်းနဲ့ချီတဲ့အက်သီယိုးပီးယားအရက်သားတွေအတွက်စိတ်သက်သာရမှုရစေမယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့စတင်တဲ့ဒီငင်းချင်းရှင်ရပွဲတွေမှာကုလသမဂ္ဂနဲ့အမေရိကန်နိုင်ငံတွေကလေးလာသူတွေအဖြစ်နဲ့တက်ရောက်ခဲ့ကြတာဖြစ်ပါတယ်။အက်သီယိုးပီးယားအစိုးရနဲ့ဒီဂရိတ်ပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF တို့ကြားလွန်ခဲ့တဲ့နှစ်နှစ်လောက်ကတိုက်ပွဲတွေစတင်ခဲ့တာပါ။တစ်ဖက်နဲ့တစ်ဖက်အကြမ်းဖက်မှုဆက်လုပ်တယ်ဆိုအပြန်အလှန်ပြစ်တင်ကြပါတယ်။တိုက်ပွဲကြောင့်ထိခိုက်ဒေဆုံးမှုကိုလည်းနှစ်ဖက်စလုံးကတိတိကျကျသတင်းထုတ်ပြန်တာမရှိပေမဲ့စောင့်ကြည့်သူတွေကတော့အရက်သားများပြားဒေဆုံးနဲ့တိမ့်နဲ့ချီတဲ့ပြည်သူတွေဒေဆုံးခဲ့ရတယ်လို့ပြောပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေကြာတာပြင်းနေမနက်ခင်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံအပအဝင်ကဘာသမန်ကဒုက္ခသည်တွေရဲ့အခြေအနေအရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပုံထိုးနေကတင်ပြခဲ့ပါတယ်
။ We are in Myanmar where an estimated 500,000 people
ဒီနှစ်ပထမ6လအတွင်းမှာတွင်နေရစွန့်ခွာထွက်ပြေးရသူခမန်းချေတန်းတဝက်လောက်ရှိတဲ့မြန်မာနိုင်ငံမှာဆိုရင်လေလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေဆောင်ရွက်ဖို့တောလာခွင့်မရတာကကြီးမားတဲ့စိန်ခေါ်ချက်တစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခလုံနေတဲ့ရိုဟင်ဂျာသက်တမ်းလောက်လည်းနေရပြန်နိုင်ဖို့မလွယ်သေးပါဘူးလို့မဟာမင်းကြီးဖိလစ်ပိုဂရနီကပြောဆိုထားတာပါ။ရုရှားရဲ့ကျူးကျော်စစ်ကြောင်းယူကရိန်းတနိုင်ငံထဲမှာတင်ဒုက္ခသည်14တန်းနေရပြောင်းရွှေ့နေကြရပြီးတော့ဆောင်းရာသီကာလတွေရောက်လာပြီဖြစ်တဲ့အတွက်သူတို့မှလည်းခက်ခဲကြမ်းတမ်းတဲ့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရကြောင်းမဟာမင်းကြီးဂရန်ဒီကထောက်ပြသွားပါတယ်။ဒုက္ခသည်ပြဿနာကိုဥရောပကဆက်ပြီးတော့တာဝန်မယူနိုင်တော့ဘူးဆိုပြီးဥရောပခေါင်းဆောင်တချို့ရဲ့ကြေညာချက်တွေဟာလက်တွေ့မဆန်ဘူးလို့လည်းမဟာမင်းကြီးကတင်ပြတော့ပါတယ်။ဒုက္ခသည်တွေကိုဥရောပမှာဆက်ပြီးတော့လက်ခံနိုင်စွာမရှိတော့ဘူး။နေရာထိုင်ခင်းပေးစရာလည်းမရှိတော့သလိုဒီကိစ္စမှာပြည်သူလူထုရဲ့ထောက်ခံမှုမရှိဘူးဆိုတော့နိုင်ငံသမားတွေရဲ့မကြခဏထုတ်ပြန်တဲ့ကြေညာချက်တွေမှာထက်သလဲလဲဖော်ပြချက်တွေမှန်ကန်မှုမရှိဘူးဆိုတာယူကရိန်းဒုက္ခသည်အရေးတုံ့ပြန်ဆောင်ရွက်ပုံတွေကတက်တည်ပြလိုက်ပါပြီလို့လည်းမဟာမင်းကြီးကလုံခြုံရေးကောင်စီကိုတင်ပြတော့တာပါ။ဤအီသီယိုးပီးယား၊အာဖဂန်နစ္စတန်၊မြန်မာနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအပါအဝင်ကမ္ဘာတဝန်းဒုက္ခကမ္ဘာတဝန်းကကုလသမဂ္ဂကကူညီပေးနေတဲ့နိုင်ငံအတော်များများရှိနေပြီးတော့ဒုက္ခသည်အလုံးကိုတန်းတူသဘောထားအယုံဆိုင်ကူညီဖို့လိုတယ်လို့လည်းမဟာမင်းကြီးကလုံခြုံရေးကောင်စီကိုတင်ပြတော့ပါတယ
်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတလောမှာသတင်းသမားတွေကိုတပ်ဖြတ်မှုတွေမှာအများစုဟာအေးအေးယူမခံရပဲဖြစ်နေတယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးကဗိုလ်တပ်ခုနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။တရင်သမားတွေကိုတပ်ဖြတ်မှုကျူးလွန်သူတွေတက်က 86 ရာခိုင်နှုန်းလောက်ထိပြစ်ဒဏ်မခံရတာကိုလက်မခံနိုင်စရာတွေ့နေရတယ်လို့ UNESCO ကပြောပါတယ်။သတင်းသမားတွေပေါ်မှာရာဇဝတ်ပြစ်မှုကျူးလွန်သူတွေထိုက်တဲ့နဲ့ပြစ်ဒဏ်ခံရစေဖို့လိုအပ်တဲ့အားလုံးကိုလှုပ်ရမှာဖြစ်တယ်လို့ကျူးလွန်သူတွေနဲ့သူတို့ရဲ့ကျူးလွန်မှုတွေကိုတိတ်တိတ်ချာချာစုံစမ်းဖို့လဲ UNESCO ကတောင်းဆိုပါတယ်။သတင်းသမားတွေတပ်ဖြတ်မှုတွေပြစ်ဒဏ်ကကင်းလွတ်ခွင့်ရနေသူတွေဟာကမ္ဘာတစ်လုံးမှာတုံ့ထုတ်ရှာကောင်းများနေတယ်လို့လဲ UNESCO ကထုတ်ပြန်တဲ့သတင်းသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကနေကင်းလွတ်ခွင့်ရမှုအဆုံးသတ်ရေးဆိုင်ရာနိုင်ငံတကာအနေအတွက်အစီအခံစာမှာဖော်ပြပါတယ်။ UNESCO ညွှန်ကြားမှုချုပ် Audrey Azoulay ကတော့လက်တယ်မပေါ်တဲ့အမှုတွေအခုလိုများပြားနေခြင်းမျိုးမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီလိုပြစ်ဒဏ်ကင်းလွတ်ခွင့်ရမှုကလွန်ခဲ့တဲ့10နှစ်တွင်း9ရာခိုင်နှုန်းလောက်ကျသွားပေမဲ့ဒါကအကြမ်းဖက်မှုတရိပ်တိုးနေမှုရပ်သွားတာမဟုတ်သေးဘူးလို့လည်းပြောပါတယ်။ဒါပြင်2020နဲ့21ခုနှစ်တည်းသတင်းသမား118ဦးသတင်းလိုက်နေစဉ်မှာအသက်ခံခဲ့ရတယ်လို့အလုတ်ချိန်ပြင်ပအသက်ခံသူက62ဦးရှိတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။2021ခုနှစ်အတွင်းမြန်မာနိုင်ငံမှာသတင်းသမား2ဦးတပ်ဖြတ်ခံရကြောင်းလည်းပြောဆိုထားပါတယ်။မြန်မာဆက်အနာပိုင်တွေကတော့သတင်းသမားဖြစ်တပ်မနာတာမျိုးမရှိကြောင်းပြောဆိုထားတာပါ။ဒီကိစ္စအတွက်နိုင်ငံအစိုးရအနေနဲ့သတင်းမီဒီယာဥပဒေတွေနဲ့မူဝါဒတွေပြဋ္ဌာန်းပြီးအကောင့်ထဲဖော်လာအောင်အဖွဲ့ဝင်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေတယ်လို့လည်း UNESCO ကပြောပါတယ်။
ပါကစ္စတန်နိုင်ငံဝန်ကြီးချုပ်ရှာဘက်ရှာရီဖ်ကိုဖိတ်ကြားတွေ့ဆုံခဲ့တဲ့တရုတ်သမ္မတရှီကျင်းပင်ကနိုင်ငံပူပေါင်းဆောင်ရွက်ကိစ္စရအတော်များများကိုဆွေးနွေးခဲ့ကြပြီးတော့ပါကစ္စတန်နိုင်ငံရောက်တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ကြီးမားတဲ့စိုးရိမ်ချက်ရှိနေတာကိုလည်းတရုတ်သမ္မတရှီကထည့်သွင်းပြောကြားတော့ပါတယ်။ပါကစ္စတန်ဟာတရုတ်နိုင်ငံရဲ့ရေရှည်မဟာမိတ်နိုင်ငံတစ်ခုပါ။ပြီးခဲ့တဲ့ဧပြီလမှာဝန်ကြီးချုပ်ဖြစ်လာတဲ့မစ္စတာရှာရီဖ်ကတရုတ်နိုင်ငံကိုပထမဆုံးလာရောက်တာဖြစ်ပြီးတော့ပြီးခဲ့တဲ့လမှာပဲသမ္မတရာထူးကို၃ချိန်မြောက်တမိုင်းဝင်ဆက်ခံလိုက်တဲ့သမ္မတရှီဖက်ကပထမဆုံးလက်ခံတွေ့ဆုံခဲ့တဲ့ပြည်ပကောင်ဆောင်တဦးလည်းဖြစ်ပါတယ်။တရုတ်ပါကစ္စတန်စီးပွားရေးစင်ညာစီမံကိန်း CPEC ပြန်အကောင့်ထဲဖို့ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မဲ့ကိစ္စရပ်တွေကိုကောင်းဆောင်အုပ်ပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တရုတ်နိုင်ငံဘက်ကဗန်နာငွေဒေါ်လာဘီလျံပေါင်းများစွာသုံးစွဲမဲ့ဒီစီမံကိန်းဟာပါကစ္စတန်နိုင်ငံကိုအထောက်အကူပြုနိုင်ရင်းနဲ့စီးပွားရေးတိုးချက်နိုင်အောင်ပုံစံချရေးဆွဲထားတာပါ။ပါကစ္စတန်နိုင်ငံက CPEC စီမံကိန်းမှာတရုတ်နိုင်ငံသားထောင်နဲ့ချီတာဝန်ထမ်းဆောင်နေတာပါ။မတိမငြိမ်ဖြစ်နေတဲ့နိုင်ငံအနောက်တောင်ပိုင်း Blue Chance Blue Chistan အရက်ကတိုက်ခိုက်မှုတွေကြောင့်တရုတ်အစိုးရကသတိနဲ့စောင့်ကြည့်နေပြီးတော့လက်တလောလှတွေအတွင်းစီမံကိန်းလုပ်ငန်းတွေလည်းနှောင့်နှေးလာနေတာဖြစ်ပါတယ
်။အီရန်နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်ပြန်အသက်ဝင်ညှိနှိုင်းရှင်းလင်းပွဲတွေရှေ့မတိုးနိုင်မဲ့ဖြစ်နေချိန်မှာ IAEA နိုင်ငံတကာအနုမြေဆိုင် Agency ကတာဝန်ခံတွေနဲ့ဆွေးနွေးဖို့အတွက်ဩစတြေးလျနိုင်ငံဗီယက်နာမြို့ကိုအီရန်ကိုယ်စားလှယ်ဖွဲ့သွားဖို့ရှိတယ်လို့အီရန်နိုင်ငံချားရေးဝန်ကြီးဟိုဆင်အမီယာအဗ်ဒူလာဟင်းကဗုဒ္ဓဖူးနေမှာပြောပါတယ်။အေးအေးနဲ့ခိုင်မာတဲ့ပူပေါင်းဆောင်ရွက်မှုလုပ်ဖို့ညှိနှိုင်းရှင်းလင်းပွဲတွေပြန်ဆောက်ဖို့အတွက်မကြာခင်ရက်တွေတွင်အီရန်ကကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်မယ်လို့ဝန်ကြီးကတဟီရန်မှာသတင်းတောက်တွေကိုပြောတာပါ။ဒါပေမဲ့ကိုယ်စားလှယ်အဖွဲ့မှာဘယ်သူတွေပါတယ်ဘယ်မှာဆွေးနွေးမယ်ဘယ်နေ့ဆွေးနွေးမယ်ဆိုတာအသေးစိတ်ကိုတော့ထုတ်မပြောပါဘူး။အီရန်ကနေထုတ်မပြောတဲ့နျူကလ িয়ার ဓာတ်ပေါင်းမှု3ခုနဲ့ပတ်သက်ပြီးရှင်းလင်းဖို့အတွက် IAEA ကနေဖိအားပေးတဲ့အနေနဲ့ဂျူနာတဲ့ IAEA ဘုတ်အဖွဲ့ဝင်တွေနဲ့အီရန်တို့တွေ့ဆုံပွဲမှာNPT nuclear လက်နဲ့မပြန့်ပွားရေးသဘောတူညီချက်ကိုမလိုက်နိုင်ဘူးဆိုပြီးတော့ IAEA ကအီရန်ကိုအပြစ်တင်တဲ့ဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။အီရန်နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကတဆင့်ကျော်လွန်နိုင်မယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ
်။ကျော်လာရင်းမနေ့ကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့အခုထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတရိုက်နားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီစစ်ကောင်စီရဲ့ NGO ဥပဒေအသစ်နဲ့ပတ်သက်ပြီးတော့မပြောပြခင်မှာသတင်းမီဒီယာဖိနှိပ်ခံရမှုအကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာသတင်းသမားတွေတပ်ပြတ်ခံရပေမဲ့အပြစ်ပေးအရေးယူတာမရှိတဲ့အပေါ်သတင်းမီဒီယာလှုပ်လှခွင့်လှုပ်ရှားသူတွေကထောက်ပြကြပါတယ်သတင်းသမားတွေအပေါ်ရာဇဝတ်မှုကျူးလွန်သူတွေအပြစ်ပေးအရေးယူမခံရတဲ့အခြေအနေတွေအဆုံးသတ်နိုင်ရေးနိုင်ငံတကာအနေဖြစ်တဲ့ဗိုလ်ဒူးနေမှာပဲမြန်မာနိုင်ငံကသတင်းလှုပ်လှခွင့်အခြေအနေကိုထောက်ပြခဲ့ကြတာပါဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတော့နားဆင်နိုင်ပါတယ်ခင်ဗျာနယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့CPJ ရဲ့2022ခုနှစ်အညွှန်းကိန်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာလွန်ခဲ့တဲ့10နှစ်အတွင်းသတင်းမီဒီယာသမား5ယောက်အသက်ခံခဲ့ရကြောင်းအဲ့ဒီတည်းက3ဦးဟာစစ်တပ်ကဖမ်းဆီးစဉ်တေဆုံးခဲ့ရကြောင်းဖော်ပြထားတာပါသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုရှိပေမဲ့အပြစ်ပေးအရေးယူမခံရဘဲကင်းလွတ်နေတဲ့စည်ရင်းနှံမှာမ မြန်မာနိုင်ငံကိုပထမဆုံးအကြိမ်ပြည့်ထဲသွင်းဖော်ပြလိုက်ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ဆန္ဒပြသူတွေနဲ့သတင်းဖော်ပြဖို့ကြိုးပမ်းသူတွေပေါ်ဘလောက်ထိပြင်းထန်တဲ့ဖိနှိပ်မှုလုပ်နေတယ်ဆိုတာပြသရာရောက်တယ်လို့လဲ CBA အဖွဲ့ဥက္ကဋ္ဌဂျိုဒီဂင်းစ်ဘတ်က VOA ကိုပြောတာပါတယ်အာဏာပိုင်တွေဖမ်းဆီးထားစဉ်တည်ဆုံခဲ့တယ်ဆိုတော့သတင်းသမားဦးစိုးနိုင်နဲ့ဦးအေးကျော်တို့ဟာကျမ်းမာရေးပြဿနာကြောင့်တည်ဆုံခဲ့တာသာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်တဲ့ရင်သမားတွေအဖြစ်ပြစ်မှတ်ထားအေးအေးယူတာမျိုးမရှိဘူးလို့လည်းပြောပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတရင်တောင်များဖြစ်လို့ဒါတရင်စာဆရာမဖြစ်လို့ဖန်စီခြင်းမဟုတ်ပါဘူးအကြမ်းပတ်မှုကိစ္စတွေစုဘူးလုံဆောင်မှုကိစ္စတွေနဲ့ပတ်သက်ပြီးဖန်စီရခြင်းဖြစ်တယ်လို့ပဲပြောချင်ပါတယ
် CBJ ရဲ့ပြီးခဲ့တဲ့နှစ်နှောင်းပိုင်းထုတ်ပြန်တဲ့အစိုးရခန်းစာမှာတော့တရင်သမားတွေကိုဖန်စီမှုအများဆုံးနိုင်ငံစည်းနှမ်းမှာမြန်မာနိုင်ငံကိုထဲသွင်းဖော်ပြခဲ့တာပါ2022ခုနှစ်အတွက် CBJ အညွှန်းကိမှာတော့လွန်ခဲ့တဲ့ဆယ်နှစ်အတွင်းကမ္ဘာတစ်လွှားသတင်းသမား263ယောက်အသက်ခံခဲ့ရပေမဲ့အမှုအလုံးရဲ့80ရာခိုင်နှုန်းနီးပါးအတွက်အပြစ်ပေးအရေးယူခံရတာမျိုးမရှိဘူးလို့လည်းဖော်ပြပါရတယ်။အဲ့ဒီနိုင်ငံတွေကတော့မြန်မာအပါအဝင်ဆိုမာလီနဲ့မက္ကဆီကိုနိုင်ငံတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာပိုင်တွေဖမ်းဆီးခဲ့ရာကပြန်လည်လွတ်မြောက်လာတဲ့ကမ္ဘာရုပ်သတင်းဌာနတည်ထောင်သူဦးနေတံမောင်ကတော့မြန်မာနိုင်ငံမှာသတင်းသမားတွေအပေါ်ဖိနှိပ်မှုတွေဟာအစင်အဆက်ရှိနေတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီသတင်းမီဒီယာအပါအဝင်ပေါ့နော်မြန်မာပြည်သူတွေအားလုံးဟာဒီအာဏာသိမ်းမြန်မာစစ်တပ်ရဲ့ဖိနှိပ်တပ်ဖြတ်မှုဖမ်းဆီးညှဉ်းပန်းနှိပ်စက်မှုအားလုံးကိုကျွန်တော်တို့နေ့စဉ်နဲ့ညနေနဲ့ညရင်ဆိုင်နေရတာဖြစ်ပါတယ်။ပြီးတော့နောက်တစ်ခုကမြန်မာနိုင်ငံကအပြစ်ပေးအရေးယူခြင်းခံရတဲ့ကင်းလွတ်နေတာပေါ့နော်ဒီစစ်ဘုချုပ်တွေကအဲ့ဒါအခုမှမဟုတ်ဘူးဗျာကျွန်တော်တို့ဒီ1962ကနေကနေပြီးခဲ့တဲ့ကာလတစ်လျှောက်လုံးကြည့်လိုက်ရင်သူတို့ကစစ်ရာဇမှုတွေ၊ဂျီနိုဆိုက်ဒ်လူမျိုးတုံးတပ်ဖြတ်မှုတွေ၊နောက်လူသားဆန်မှုကိုစန့်ကျင်တဲ့ရာဇဝတ်မှုတွေအားလုံးကသူတို့တောက်လျှောက်ကြီးလွန်နေတာ။ဒါပေမဲ့သူတို့ဒီဘယ်တော့မှဒီဟိုအပြစ်ပေးအရေးယူခြင်းမခံရဘူး။အဲသူတို့ဒီအပြစ်ပေးအရေးယူခြင်းကနေကင်းလွတ်အောင်ဘလောက်ထိလှုပ်ထားလဲဆိုတော့သူတို့ရေးထားတဲ့2008ဖွဲ့စည်းပုံမှာကိုအပြစ်ပေးအရေးယူခြင်းမခံရအောင်ပေါ့နော်။ပုံမှန်အတိအကျပါပါတယ်။
သတင်းသမားတွေတပ်ဖြတ်ခံရမှုအများစုမှာတာဝန်ရှိတဲ့သူတွေကိုအပြစ်ပေးအရေးယူခံရတာမရှိခဲ့ကြောင်းကုလသမဂ္ဂ UNICEF အဖွဲ့ကဗုဒ္ဓနေ့အစည်းအဝေးခန်းစာမှာထုတ်ပြောခဲ့တာပါသတင်းသမားတွေကိုတပ်ဖြတ်သူတွေအပြစ်ပေးအရေးယူမခံရတဲ့နှုန်းဟာ86ရာခိုင်နှုန်းထိရှိနေပြီးလက်မခံနိုင်လောက်အောင်မြင့်မားနေတယ်လို့ပြောပါတယ်သတင်းသမားတွေတပ်ဖြတ်မှုတွေကိုမဖော်ထုတ်နိုင်သမျှလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုကာကွယ်နိုင်မှာမဟုတ်ကြောင်း UNESCO ရဲ့ညွှန်ကြားရေးမှူးAudrey Azole ကပြောပါတယ်ခင်ဗျာ VOA ရဲ့ဒီမြန်မာပြည်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာရာသီဥတုဖောက်ပြန်မှုဆိုင်ရာသတင်းတပုတ်ကိုမတင်ပြခင်မှာအခုနားဆင်ရမှာကဒီစစ်ကောင်စီကအသစ်ပြင်ဆင်ပြဋ္ဌာန်းလိုက်တဲ့ NGO ဥပဒေအဖြစ်လူသိများတဲ့အသင်းအဖွဲ့အမှတ်ပုံတင်ခြင်းဆိုင်ရာဥပဒေဟာတင်းကျပ်လွန်းတယ်လို့အကဲကတ်တချို့ကသုံးသပ်ပါတယ်အသင်းအဖွဲ့တွေပို့ပြီးတော့တာဝန်ယူမှုတာဝန်ခံမှုရှိအောင်ပြင်ဆင်လိုက်တာဆိုပေမဲ့အရင်ဥပဒေနဲ့မတူဘဲမှတ်ပုံတင်ဖို့ပြက်ကွက်ခဲ့ရင်ထောင်နှံအထိအပြစ်ပေးနိုင်တာကြောင့်ဒီဥပဒေအသစ်ပေါ်မှာစိုးရိမ်နေကြတာပါစနေနေ့ကထုတ်ပြန်လိုက်တဲ့ဥပဒေပေါ်အကဲကတ်တွေရဲ့အမြင်ကိုတော့ကိုဝင်းမင်းစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ဒီဥပဒေသေးရဲ့ထူးခြားမှုကိုမေးရမှာ CAFT ခေါ်ထင်သာမြင်သာရှိနိုင်ငံသားလှုပ်ရှားမှုအဖွဲ့ကအစီအစဉ်ညွှန်ကြားရေးမှူးမမမိုးထွန်းက
အရင်တော့တော့အတင်းအဖွဲ့မှတ်ဖို့တင်လို့ရှိလို့ရှိရင်မလောက်ရဘူးဆိုတော့တန်တဲ့ချက်တော့မရှိဘူးပေါ့အခုကတော့ဒီပြည်တွင်းမှာလုပ်တဲ့ဒီရက်ဖက်ဖွဲ့စည်းတွေကိုပြစ်မှတ်ထားတယ်လို့ကျွန်မကတော့ယူဆတယ်ပေါ့နော်ဘာဖြစ်လဲဆိုအရင်တော့ဒီလူမှုရေးလုပ်ငန်းလုပ်တယ်ဆိုတော့အထိပ္ပယ်ပြုံးမပါခဲ့ဘူးအခုကလူမှုရေးလုပ်ငန်းဆိုဒီမှာဆိုပြီးတော့အထိပ္ပယ်ဖွင့်ဆိုထားတာကရှင်းရှင်းလေးပဲသူကနိုင်ငံရေးစီးပွားရေးဒီဘာသာရေးတွေမှာဘာမှမလုပ်နိုင်ရဘူးဆိုတော့သူဝိုက်ပြီးတော့လည်းလုပ်လို့မရဘူးဆိုတာမျိုးတွေဘာသာအဖြစ်တဲ့အတွက်ရက်ဖက်ဖွဲ့စည်းတွေမရှိအောင်လုပ်လိုက်တဲ့သဘောပေါ့ရက်ဖက်ဖွဲ့စည်းရက်တည်လို့မရအောင်လုပ်တဲ့သဘောလို့ယူဆတယ်အရင်ထုတ်ခဲ့2014ဥပဒေနဲ့ဗားလေးကွာလဲဆိုတော့သူကဒီအသိအဖွဲ့မှတ်ပုံနေဆိုရင်မဲ့လေတင်လို့ကတင်နိုင်တယ်အာမတင်ခြင်းမူကိုယ့်ရဲ့စိတ်ဆန္ဒမရှိဘူးဆိုရင်လည်းမတင်လို့ရတယ်ဖွဲ့စည်းပိုင်ခွင့်ရှိတယ်ဆိုတာမျိုးထည့်ထားတယ်ကျွန်တော်တို့ရပ်ပတ်ဖွဲ့စည်းအနေနဲ့လူသားလုံးသာရှိတယ်ကိုတင်ခြင်းတင်မယ်မတင်ခြင်းမတင်ဆိုတော့ရွေးချယ်ပိုင်ခွင့်နေတော့ရှိခဲ့တာပေါ့
ဒီပေါ်ပြည်တွင်း NGO အစိုးရမဟုတ်တဲ့ရပ်ပတ်ဖွဲ့စည်းတွေမှာပါဝင်ခဲ့တဲ့အမျိုးသမီးကြီးရလှူရှားသူလက်ရှိနယူးယောက်မြို့ကော်နယ်တက်ကတူမှာ အမျိုးသမီးကြီးရဲ့ဥပဒေပိုင်းလေ့လာဆေးပိုးနေတဲ့မတ်မေစပယ်သူကလည်း
အခုအစ်စ်ပြချလိုက်တဲ့ဥပဒေကတော့ပြည်တွင်းမှာလှုပ်လှုပ်ကြတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့ပဲဖြစ်ဖြစ်ပြည်တွင်းအဖွဲ့ပဲဖြစ်ဖြစ်ပေါ့ဘယ်သူမဆိုပေါ့နော်မှတ်ပုတ်တင်ရမယ်ဟိုအဲ့လိုမှတ်ပုတ်မတင်ဘူးဆိုရင်ဒီအဖွဲ့အစည်းနဲ့သက်ဆိုင်တဲ့ဘဏ်အကောင့်တွေပါလေဟိုဖွင့်ခွင့်မရှိဘူးသုံးခွင့်မရှိဘူးဆိုတဲ့ဟာမျိုးတွေဟိုတားမြစ်ချက်တွေပြစ်ဒဏ်တွေအထီတာပါလာတာတော့တွေ့ရပါတယ
်ဒါအပြင်ပြည်တွင်းရပ်ပတ်ဖွဲ့စည်းတွေမှာလှုပ်ရှားခဲ့တဲ့လက်ရှိ Oxford တက္ကသိုလ်ကဧသုတေတီဦးဝင်းမျိုးသူကလည်
းလက်ရှိထုတ်ပြန်တဲ့ပေါ့နော်သင်းဖွဲ့များဆိုင်ရာဥပဒေကတော့ဒီအရင်ကနေပြီးတော့လောလောလတ်လုပ်ပိုင်ခွင့်ရှိခဲ့တဲ့ကျွန်တော်တို့ရပ်ဖွဲ့အဖွဲ့စည်းတွေကိုပို့ပြီးတော့ထိန်းချုပ်လိုတဲ့အသဘောနဲ့စီကံဒီဥပဒေတွေထက်ထည့်လို့ပဲပြောလို့ရပါတယ်ဥပမာအဖြစ်အရင်တုန်းကဒီဖွဲ့စည်းများဆိုင်ရာမှတ်ပုံတင်မရှိရင်တော့မှကျွန်တော်တို့ကလွတ်လပ်စွာလှုပ်ရှားပိုင်ခွင့်ရှိတယ်ဆိုတော့ဒါဒီမိုကရေစီခွင့်ရေးကလှုပ်ရှားနိုင်တဲ့ခွင့်လေးတွေကိုဒီမှာပိတ်ဆို့ထားတာပေါ့နော်ဒီလိုမျိုးလှုပ်ရှားမယ်ဆိုရင်ဥပဒေကရေးယူမယ်ဆိုတာလေးလည်းပါပါတယ်နောက်တစ်ခုကဒီအသင်းဖွဲ့စည်းတဲ့အခါမှာဆောက်ထားမယ်ကိစ္စရက်ဒီအမပို့ပြီးတော့ထောက်ခံချက်တွေလိုတဲ့ကိစ္စအပိုင်းတွေနောက်တစ်ခုကပို့ပြီးတော့အချိန်ယူပြီးတော့အတည်ပြုတဲ့ကိစ္စတွေနောက်တစ်ခုကသူတို့ပုံမှန်ဒီခွင့်ပြုချက်ရပြီးရင်လည်းကျွန်တော်တို့ကောင်ထယ်ဖော်တဲ့အခါမှာအရင်တော့တနည်းတစ်ခါပဲစီရင်ကစားတင်ရနေပြီးတော့3လပတ်လောက်3လတစ်ချိန်လောက်ကျွန်တော်တင်ရမယ်လိုအပ်ချက်ကြီးဖြစ်ပေါ်လာတာပေါ့လေ။နောက်နိုင်ငံတကာ NGO တွေနေနေရတော့အရင်တော့သက်ဆိုင်ဝန်ကြီးဌာနနဲ့ MOU နဲ့တော်တာရှိတယ်။တသက်တိကျမှတ်ပုံတင်ရရှိတယ်။အခုကတော့အကုန်လုံးကဒီမှတ်ပုံပြန်တင်ရမယ်။အဲ့ဒါမရှိဘဲနဲ့လှုပ်ဆောင်မယ်ဆိုရင်အရေးယူမယ်
။အဲ့ဒီတော့ဒီအသင်းဖွဲ့ဥပဒေသင်မှာဘလို့ဖြစ်တဲ့တွေအတိအကျသတ်မှတ်ထားပါလေလို့မေးရမှာမမမိုးထွန်းက
အခုကသူကထောင်တန်းဟိုဖြစ်တဲ့ပုံမှန်တွေကသူကဘာတွေကိုထည့်လိုက်လဲဆိုဥမာဖြင့်ဥတွေပုံမှန်33ဆိုလို့ရှိရင်အသင်းဖွဲ့အမှတ်ပုံတင်လက်မှတ်မရှိဘဲနဲ့အလုပ်ရှားလို့ရှိရင်ထောင်တန်းက3နဲ့ဒါမှမဟုတ်ငွေတန်းက10သိန်းထက်မပိုတဲ့ငွေတန်းချမှတ်မယ်အဲ့လိုပဲအမှတ်ပုံတင်လက်မှတ်သက်တမ်းကြော်ရင်လည်းငွေချက်5သိန်းဒါမှမဟုတ်ထောင်တန်း2နဲ့ဒါမျိုးတွေကိုသူတို့ထက်ထည့်လာမျိုးတွေတွေ့ရအစော့တင်ကိုတင်ရမယ်ဆိုတဲ့ဟာတွေရှိတာပေါ့ဒါပေမဲ့တင်ရင်လည်းမပေးဘူးဆိုတာကလည်းလူမှုရေးဆိုတင်မှာဆိုတဲ့ဟာရင်းနဲ့သူကကန့်သက်ထားလိုက်ပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ရပ်ဖက်ပွဲစည်းအနေနဲ့ဒီမှတ်ပုံတင်ဖို့ကတော့ဘလို့မှဖြစ်နိုင်မှာမဟုတ်ဘူးပေါ့နော
်ဒီနေရာမှာဘာကြောင့်အခုလိုအချိန်မှာမှဒီဥပဒေသစ်ထွက်လာတယ်ထင်လဲလို့မေးရမှာမတ်မေစပယ်ဖြူက
ဒီဥပဒေကိုထုတ်ပြန်ဖို့အတွက်ကိုပြင်ဆင်နေရဲဆိုပြီးတော့ကြားနေတာတော့အချိန်တော်ကြာပါပြီပေါ့နောက်တစ်ခုကတော့ဟိုတဖြည်းဖြည်းနဲ့ပေါ့နော်ဒီဒေါ်လာရေးအားစုတွေနဲ့စကားစကိုဟိုစန့်ကျင်တဲ့အင်အားစုတွေဘက်ကနေပေါ့နော်ဟိုအလေးတာတဲ့ဟာငွေကြေးစည်းစိမ်မှုတွေအားစပေါ့လေဒီဒေါ်လာရေးကိုအထောက်ပံ့ပေးနေတဲ့အရာတွေကိုပို့ပြီးထိန်းချုပ်နိုင်အောင်ကန့်သက်ပိတ်ပင်တားဆီးနိုင်အောင်လုပ်တယ်လို့ပြောလို့ရတယ်ထင်ပါတယ
်ဒီပေါ်ဦးဝင်းမျိုးသူကလည်း
အဲ့တော့ဦးမောင်လေးဒီမှာထင်ရှားတဲ့ဥပဒေပြဋ္ဌာန်းချက်ဆိုရင်တော့နံပါတ်1ချက်ကဒီနိုင်ငံရေးအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံရေးနဲ့ပတ်သက်ပြီးတော့သူတို့တန်တရားရှိတဲ့လူတွေနိုင်ငံတော်လုံခြုံရေးပေါ့နော်အကြံဖက်ရေးစရှိတဲ့ပြင်လုပ်ငန်းတွေကိုထောက်ပံ့ရေးယူမှာဆိုတော့ဒါပြဋ္ဌာန်းချက်အစ်တတွေလည်းထည့်ရတာဖြစ်တဲ့အတွက်သူတို့ကဒီနိုင်ငံတော်မှာလက်ရှိနေတဲ့နိုင်ငံရေးအခင်းကျင်းမှာရပ်ဖွဲ့ဖွဲ့စည်းတွေထောက်ပံ့နေလုတ်တယ်ဆိုရယ်တန်တရားတွေရှိပုံရပါတယ်အဲ့အတွက်ကိုအထူးသဖြင့်အရေးယူနိုင်အောင်ဥပဒေဆိုင်ရာအခင်းကျင်းကိုပြင်ဆင်နိုင်လို့ကျွန်တော်တို့ကတော့မြင်ပါတယ
်တကယ်တော့အခုလိုမှတ်ပုံတင်ပြီးရင်လည်းအရင်ထက်ပုံမှန်အနည်းကစောင့်ကြည့်အစ်စ်ခံရမှာနဲ့အရေးယူခံရနိုင်တာတွေနောက်ပြည်သူတွေကိုကူညီတဲ့လုပ်ငန်းတွေပိုခက်ခဲလာမှာကိုပြည်တွင်း NGO တွေစိုးရိမ်နေကြတယ်လို့လည်းသုံးသပ်သူတွေကဆိုနေပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြသွားတာပါခင်ဗျာအခုတခါတော့ဒီနိုင်ငံတကာသတင်းလှော်တာတပုတ်ကိုပြောပြပါမယ်။ဥရုယာတီပြောင်းလဲမှုကြောင့်ကြုံရမဲ့ကပ်ဘေးအန္တရာယ်ကိုဟန်တားနိုင်ဖို့အချိန်တိတ်မကြံတော့ဘူးလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာ UNEP အဖွဲ့ကနေသတိပေးလိုက်ပါတယ်။ဒါကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကိုအကြီးအကျယ်လျှော့ချဖို့ UNEP အဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာတိုက်တွန်းထားတာပါ။ဂျနီဗာမြို့ကနေ VOA သတင်းနောက်လီဇာရှလိုင်းပေးပို့တဲ့သတင်းလွှာကိုတော့ဒေါက်ခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
။ဒီရာစုနှစ်ကုန်လောက်မှာကမ္ဘာအပူချိန်မြင့်တက်မှုက 1.5 ဒီဂရီဆယ်စီယပ်အထိပဲရောက်ဖို့အတွက်ရည်မှန်းထားတဲ့ဥရုယာသီဆိုင်ရာပါရီသဘောတူညီချက်ပြည့်မီဖို့အတွက်အတော်လိုနေသေးတယ်လို့ဒီရည်မှန်းချက်တိုင်းဖြစ်အောင်တေချာပေါက်လုပ်နိုင်မယ့်နည်းလမ်းလည်းမရှိဘဲဖြစ်နေတယ်လို့ UNEP အစိုးရခံစားမှဖော်ပြထားပါတယ်။စကော့တလန်ကဂလတ်စကိုမှာမနစ်ကကျင်းပခဲ့တဲ့ COP26 ရာသီဥတုဆိုင်ရာညီလာခံကျင်းပခဲ့ခြင်းကစပြီးတိုးတက်မှုကတော့အတော့ကိုနည်းနေတယ်လို့ UNEP မှုဆောင်ဒါရိုက်တာအင်ဂါအန်ဒါဆန်ကပြောပါတယ်။ဖန်လောင်ရင်တန်းွေထုတ်လို့မှုအကြီးကျယ်လျှော့ချမယ်လို့ကမ္ဘာနိုင်ငံတွေကတိပေးထားပေမဲ့ပြက်ကွက်နေတာဖြစ်ပြီးဥရုယာသီပြောင်းလဲမှု2030ပြည့်နှစ်မှာရပ်သွားဖို့အတွက်ဖန်လောင်ရင်တန်းွေထုတ်လို့မှုဟာ45ရာခိုင်နှုန်းအထိလျှော့ချရမှာဖြစ်ကြောင်းလည်းပြောပါတယ်။ဘာပဲပြောပြောအရင်ဆက်မှုခေတ်မတိုင်ခင်ကရှိခဲ့တဲ့အပူချိန်ထက် 1.5 ဒီဂရီလောက်ပဲပိုတဲ့အနေအထားနဲ့ကမ္ဘာကနေထိန်းထားရမယ့်အစားအခု2100လောက်ဆိုအပူချိန်ဟာ 1.4 ကနေ 1.6 လောက်ထိတက်လာနိုင်တယ်လို့လည်းပြောပါတယ်
။ We're sliding from climate crisis to climate disaster. This report is sending us a very very clear message.If we're serious about climate change, we need to kickstart a system-wide transformation.
ကျမတို့ဟာဥတုရာသီပြဿနာကြုံနေရခန့်နေအခုဥတုရာသီကပ်ပြေးဆိုင်မဲ့အနေအထားကိုရောက်နေပြီဆိုတာကိုဒီအစီအစဉ်ခန်းစားကရှင်းရှင်းလင်းလင်းသတင်းစကားပလိုက်တာပါဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးတကယ့်ကိုအလေးထားမယ်ဆိုရင်တော့စနစ်အရပါအပြောင်းအလဲတွေအခုပဲဆက်လုပ်ဖို့လိုနေပါပြီလျှက်စစ်ဓာအဘေကန္တတေယူပို့ဆောင်ရေးကန္တဆောက်လုပ်ရေးကဏ္ဍနဲ့အစားအသောက်စနစ်တွေမှာဆိုအခြေခံအတွက်ရောသူ့လက်ခွဲတွေအတွက်ပါပုံစံပြန်ချပေးဖို့လိုပါတယ်
။ဒါ့အပြင်ငွေရေးကြေးရေးစနစ်တွေကိုလည်းပြန်ပြီးပြုပြင်ရမှာဖြစ်ပြီးဒီလိုပြင်မှလည်းပြောင်းလဲဖို့အတွက်လိုအပ်တာတွေအတွက်အထောက်ပံ့ပေးနိုင်မှာဖြစ်တဲ့အပြင်ပြဿနာသေးသေးလေးတွေအတွက်လိုက်ပြီးဖြေရှင်းပေးနေစရာမလိုတော့ဘူးလို့လည်းပြောပါတယ်။အခုချိန်ဟာပြက်ပြက်သားသားလှုံ့ဆော်ရမယ့်အချိန်လည်းဖြစ်ပါတယ်တဲ့။WMO ကဘာမူလဝတ္ထအဖွဲ့ကြီးရဲ့အတွင်းမှုချုပ်ဘက်တရီဒက်လက်စ်ကလည်းအပြောင်းလဲတွေဖြစ်အောင်လုပ်ကြဖို့အတွက်ပန်ကြားလိုက်ပါတယ်။ဥရုယာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကဒီနှစ်စံပိုင်းထုတ်ပြန်တဲ့အစိုးရခန်းစာမှာဥရုယာသီပြောင်းလဲမှုကိုဖြေရှင်းဖို့အတွက်တဘာဝကနေရတဲ့စွန့်ရင်ထုတ်ဖို့ဈေးသိမ့်မကြီးတော့ဘူးလို့လည်းသူကပြောပါတယ
်။ Nowadays it's cheaper to invest in solar or wind energy as compared to the fossil energy. So, and the good news is also that 32 countries
အခုချိန်မှာရုပ်ကြီးနောင်စွာစွန့်အင်နဲ့ရှင်းကြည့်မယ်ဆိုရင်နေစွန့်အင်ဒါမှမဟုတ်လေစွန့်အင်အတွက်ဂျီနီမြုပ်နှံတာကဇယိတ်ပိုတက်တာပါပဲ။ကောင်းတဲ့ရင်တွေကိုပြောရမယ်ဆိုရင်တော့နိုင်ငံပေါင်း32နိုင်ငံမှာလွန်ခဲ့တဲ့15နှစ်အတွင်းဖန်လုံအင်ဓာတ်ငွေထုတ်လုပ်မှုကိုရောချနိုင်ခဲ့တယ်လို့သူတို့ရဲ့စီးပွားရေးတွေလည်းတိုးတက်ခဲ့ပါတယ်။ဒီတော့စီးပွားရေးကြီးထွားမှုဟာဖန်လုံအင်ဓာတ်ငွေထုတ်လုပ်မှုတိုးလာတာနဲ့တော့အလိုလျောက်ဆက်ဆက်မနေပါဘူ
းတချို့နိုင်ငံတွေမှာဥပမာအမေရိကန်ဂျပန်စင်ကာပူနဲ့ဥရောပတိုင်းနိုင်ငံတွေမှာဆိုဖန်လွင်တန်းွယ်ထုတ်လွှင့်မှုလျှော့ချရင်းနဲ့ပဲသူတို့နိုင်ငံတွေရဲ့စီးပွားရေးတိုးတက်အောင်လုပ်နိုင်ခဲ့တယ်လို့ပြောပါတယ်ကမ္ဘာမှာဖန်လွင်တန်းွယ်ထုတ်လွှင့်မှုနှေးပါတဲ့စီးပွားရေးအသွင်ပြောင်းလဲလာဖို့အတွက်ယင်းနည်းမြုပ်နှံမှုကတစ်နှစ်ကိုအနည်းဆုံးဒေါ်လာ4ထရီလီယံကနေ6ထရီလီယံလောက်ထိလိုအပ်မယ်လို့တဘာဝဝန်ကျင်ကျွမ်းကျင်သူတွေကခန့်မှန်းချက်ပါတယ်ဒါအပြင်မကြာခင်အီဂျစ်နိုင်ငံရှာမန်အယ်ရှိတ်မှာကျင်းပတော့မယ် COP27 ညီလာခံကိုတက်ရောက်လာမယ်နိုင်ငံတွေအနေနဲ့ဖန်လွင်တန်းွယ်ထုတ်လုပ်မှုလျှော့ချရမှာကုန်ကြမယ်ဇေယျခံရေးအပြင်ငွေကိုသတ်မှတ်ထားတာတဲ့ဖန်လွင်တန်းွယ်ထုတ်လုပ်မှုပိုးပြီးလျှော့ချရေးကိုသဘောတူကြဖို့လည်းတိုက်တွန်းခဲ့ကြပါတယ
်ရာသီဥတုဖောက်ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတွေအလိုက်ဘာတွေကိုလိုက်နာဆောင်ရွက်တင်တယ်လဲဆိုတာအနေနဲ့ပတ်သက်ပြီးဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာတိတ်မကြခင်မှာပဲဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်တပတ်အတွင်းကိုရန်နိုင်တင်ပြမဲ့တပတ်အတွင်းအားကစားနဲ့ဒေါက်တာတန်းစောရဲ့လူတုနဲ့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံ line ကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့မြန်မာပြည်ဂျာတာပတိနေ့မနေ့ခင်းအစည်းအဝေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3249လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒေါက်တာတန်းစုံရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းဦးကျော်စံသားရဲ့မြန်မာပြည်သုံးသက်ချက်စတာတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒါဒီမတိုင်ခင်မှာဒီကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသုံးသက်ချက်တွေကိုဦးကျော်စံသားကမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြထားပါတယ်ဗျာ
Complex Myanmar Crisis Hangover ASEAN Summits ASEAN ထည်ရွေးကြကြံစီနေဦးမယ်မြန်မာပြဿနာဆိုတဲ့ခေါင်းစဉ်နဲ့ Phnom Penh Post ထဲမှာ Semben Chendara နဲ့ Rai Sachun တို့ရေးတဲ့သုံးသက်ချက်ကိုဦးစွာပြောပြလိုပါတယ်ကမ္ဘောဒီးယားဟာအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့စဉ်တုန်းကမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအကျိုးရှိတဲ့ရလတ်ပေါ်ထွက်စေခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရေးသုံးသပ်သူတွေကရေးပြရအဖြစ်ယူဆထားကြပါတယ်တဲ့တချိန်တည်းမှာပဲဒီနိုဝင်ဘာ10ရက်နေ့ကစက်တင်ဘာလအထိဖနွန်ပင်မှာကျင်းပပြုလုပ်မဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဒီမြန်မာအရေးဟာအဓိကအကြောင်းအရာဖြစ်လာလိမ့်မယ်လို့ဆိုထားပါတယ်မြန်မာကိုအာဆီယံအဖွဲ့ဝင်အဖြစ်ဆက်လက်တည်ရှိနေအောင်လှုပ်ဆောင်နိုင်ခဲ့တာဟာကမ္ဘောဒီးယားနိုင်ငံအစိုးရရဲ့အောင်မြင်မှုပါပဲ။သဘောထားတင်းမာတဲ့အဖွဲ့ဝင်တွေရှိနေပြီးအာဆီယံမူငါးချက်ကိုလိုက်နာဖို့မြန်မာကပြက်ကွက်နေတဲ့ကြာကဒီလိုလှုပ်ဆောင်နိုင်ခဲ့တာဖြစ်တယ်လို့ဆိုပါရစေ။တကယ်တော့မြန်မာနိုင်ငံရဲ့အဓိကပြဿနာဟာလွတ်လပ်ရေးရပြီးမကြခင်ကတည်းကစစ်တပ်ရဲ့ကြီးစွမှုလဲအောက်မှာရှိနေခဲ့တာပဲဖြစ်တယ်။တချိန်တည်းမှာပဲအင်ဂျင်တွေဖြစ်ကြတဲ့အိန္ဒိယနဲ့တရုတ်အပြင်ရုရှားတို့ကမြန်မာစစ်တပ်ကိုအကူအညီပံ့ပိုးနေကြတဲ့အတွက်ဒီပြဿနာကိုကင်ရတွေရခက်နေတယ်လို့လည်းဆိုထားပါတယ်။ဘာပဲပြောပြောကမ္ဘောဒီးယားအနေနဲ့ကတော့အာဆီယံအထူးသံမကြီးအဖြစ်သူတို့ရဲ့ဝန်ကြီးပတ်ဆွန်ခွန်ကိုခန့်အပ်နိုင်ခဲ့တယ်။ဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုသွားရောက်ခဲ့တယ်။ပြီးတော့အာဆီယံရဲ့စာနာမှုအကူအညီတွေကိုလက်ခံဖို့အတွက်လမ်းပွင့်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့လည်းဆိုထားပါတယ်။သို့သော်လည်းပဲအာဆီယံမူငါချက်အတိုင်းဒီနိုင်ဆွေနွေပြီးညီညာစွာအဖြစ်ရှာဖို့ကိစ္စကိုတော့စစ်ကောင်စီလက်ခံလာအောင်မဆွဲဆောင်နိုင်ဘူးလို့လည်းပြောထားပါရယ်။ဥက္ကဋ္ဌရထုဆက်ခံလာမဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာပြည်နာကိုညီညာစွာအဖြစ်ရှာရေးအတွက်ဆက်လက်လှုပ်ဆောင်ဖို့လည်းသူကတိုက်တွန်းထားပါရယ်။မြန်မာပြည်သူတွေဒီမိုကရေစီလမ်းကြောင်းကိုညီညာစွာပြန်လည်ရောက်ရှိနိုင်ရေးအတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေအလုံးညီညီညွတ်ညွတ်နဲ့နီးလန်းရှာကြသင့်တယ်လို့လည်းအကြံပေးသုံးသပ်ထားပါရခင်ဗျာ။မြန်မာ့ General Min Aung Hlaing set sights on presidency. မြန်မာဗိုလ်ချုပ်ကြီး Min Aung Hlaing သမ္မတဖြစ်ဖို့ဆုံးဖြတ်ထားတဲ့ဆွဲခေါင်းစဉ်နဲ့သုံးသပ်ချက်ကိုတော့ Nikki Asiatic မှာဖော်ရပါတယ်။ဗိုလ်ချုပ်ကြီး Min Aung Hlaing ဟာလူသစ်ရှင်ကတခါမှထုတ်ဖော်မပြောခဲ့ပေမဲ့သမ္မတဖြစ်ဖို့အိမ်မက်မက်လာခဲ့တာကြာပြီဖြစ်တယ်လို့သူနဲ့နှိစက်တဲ့ဆေးအရာရှိကြီးတွေကပြောကြောင်းဖော်ပြပါတယ်။လက်မဲ့ရွေးကောက်ပွဲမတိုင်ခင်စစ်တပ်ဟာသူတို့ကြောထောက်နောက်ခံပြုထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုအခိုင်အမာဖြစ်အောင်တည်ဆောက်နေသလိုတစ်ဖက်မှာလည်းဒီမိုကရေစီလိုလားသူတွေပေါ်ပို့ပြီးတော့ဖိနှိပ်ချုပ်ချယ်လာတဲ့ရွေးကောက်ပွဲဝင်ဖို့တော့ NLD ကိုခွင့်ပြုနိုင်မယ်မဲ့တောင်ဆန်းစုကြည်ကတော့ပြစ်မှုပေါင်းများစွာနဲ့1026နှစ်လောလောဆယ်ချမှတ်ထားပြီးဖြစ်တယ်လို့လည်းဆိုပါရယ် NLD ကောင်းဆောင်အများအပြားဟာဒီဘက်ကိုထွက်ပြေးနေရပြီးပါတီထောက်ခံသူတွေကလည်းဒီရွေးကောက်ပွဲကိုသတိနှောက်နိုင်ပဲရှိပါရယ်ဒါကြောင့်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲမှာအပြတ်သတ်နိုင်ရရှိနိုင်ခြင်းရှိနေပြီလို့သုံးသပ်ထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေမှာပြောပြနေကြတဲ့မြန်မာပြည်ဆိုင်ရာသုံးသပ်ချက်တွေကိုနားဆင်ကြရတာပါခင်ဗျာ။အခုတခါတော့လူတုနဲ့ကျန်းမာရေးအစီအစဉ်ပဲဖြစ်ပါတယ်။စီဂျူယောဂဖြစ်နေသူတွေထဲမှာကုသရခက်တဲ့လူနာတွေရှိပါတယ်။အဲ့ဒီလိုလူတွေဘာလို့စီဂျူသွေးဂျူကြမသွားတာပါလဲ။ကုသမှုမအောင်မြင်ရတာဘာကြောင့်လဲဆိုတဲ့အကြောင်းတွေကိုလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ထားပါတယ်ခင်ဗျာ
။စီဂျူဂျူလူနာတွေကိုကုသတဲ့နေရာမှာ ပထမဆုံးဦးစားပေးတုံးဆွဲရမယ့်စီးပွားတွေဟာကမ္ဘာနိုင်ငံအများစုမှာအတူတူပဲဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာစီးကျူအဖွဲ့နဲ့အမေရိကန်နိုင်ငံစီးကျူအသင်းအဖွဲ့တို့ရဲ့လမ်းညွှန်ချက်တွေအတိုင်းကုသပေးခဲ့ပြီးမယ်။တချို့လူနာတွေမှာကုသမှုမအောင်မမြင်ဖြစ်ခဲ့ရတာဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါတလဲ။ဒါမှတော့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။စီးဘူးမျိုးကဒီစီးကျူသမားတော်ကြီးကဒီလူဝဝဖြိုးဖြိုးနော်နောက်တစ်ခါဒီတယ်လီဖုန်းအော်ပရေတာလှုပ်လှုပ်တယ်သူ့ရဲ့လူနာတဦးရဲ့အကြောင်းအရာလေးတွေပြင်ပြတယ်။နော်တင်ပြတဲ့အခါမှာအဲ့ဒီသူကဝါတယ်စားတဲ့အခါမှာ operator ဖြစ်တဲ့အတွက် fast food လို့ခေါ်တဲ့သူဒီစားတောက်တွေပေါ့နော်လွယ်လွယ်ကူကူနဲ့လမ်းဝယ်စားလို့ရတယ်အကျော်အလောစားတောက်တွေကသူစားတယ်အဝလွန်နေတယ်အဲ့တော့ကိုယ့်ရဲ့လုပ်ငန်းခွင်မှာပါသူကအိတ်ငိုက်တာတို့ဖောက်တာတို့ဖြစ်နေတဲ့သူ video file လေးတွေနဲ့ထုတ်ပြတယ်ပေါ့နော်ပြတဲ့အခါမှာဆရာတော်သိပ္ပံနီးကြနေတယ်သူ့ရဲ့ပေါင်ကြီးကဘယ်လောက်ရှိတယ် BMI လို့ခေါ်တဲ့အသားကျင့်နှုန်းကဘယ်လောက်ရှိတယ်သူ့ရဲ့သွေးချိုကဘလောက်ရှိတယ်လဲနောက်တခါသေးကြိုထိမ့်သိမ့်မှုစစ်ဆေးတဲ့ HbA1c ကဘလောက်ရှိတယ်သွေးပေါင်ကဘလောက်နော်သွေးစစ်ထားတဲ့အဖြစ်ကြီးဆိုပြီးသူတင်ပြပြီးတော့ဒါသူ့ရဲ့လူနာတူဖြစ်ပါတယ်သူကတော့ဒီဆေးဒီဆေးတွေနဲ့ကုသထားတယ်ဆိုပြီးတော့အစတင်ဆွေးနွေးတာပေါ့နော်အဲ့ဒီခါမှာသူပေးထားတဲ့ဆေးဝါးတွေနဲ့နော်ဆရာတို့တိုင်းပြည်မှာဒီလိုလိုမျိုးလူမျိုးကိုလူနာမျိုးကိုရောဘာဆေးတွေကုသတယ်လဲဆိုပြီးဖလှယ်ကြတယ်ပေါ့နော်အဲ့တော့ဖလှယ်ကြတဲ့ခါမှာဆရာတို့ပြည်ညမ်းနဲ့ဒီဘီဘီဆိုင်ရာဆေးကြိုအဖွဲ့ရဲ့အမေရိကန်နိုင်ငံစီးကျိုအသင်းအဖွဲ့ကြီးကချမှတ်ထားတဲ့เนาะဒီလိုမျိုးလွားနေတဲ့စီးကျိုရှိတဲ့သူတွေဆိုပထမအဦးဆုံးဦးစားပေးသုံးဆွဲရမယ့်ဆေးဝါးဒီမက်ဖော်မင်ဖြစ်ပါတယ်ပေါ့เนาะအဲ့တော့ဒီလူနာမှာလည်းမက်ဖော်မင်ကိုပေးထားပါတယ်ပေါ့เนาะပြီးတဲ့အခါမှာထပ်ပြီးတော့စောင်းပေးတဲ့ဆေးတွေအကြောင်းကိုသူတို့အဲရှင်းလင်းပြောကြတယ်ပေါ့เนาะသို့တော့လူနာကဒီဆေးတွေကိုတောက်လိုက်မတောက်လိုက်ဖြစ်တာရဲ့အစားအသောက်မစင်ကျင်တာရဲ့ ਨੇ တောင်တကြိမ်သူ့စီကို3လလောက်မှလာပြီးတော့ပြန်ပြီးပြတာတဲ့အခါမှာအတွင်းမှာရှိတဲ့အဲဒီခန္ဓာကိုယ်အတွင်းမှာရှိတဲ့အချိုဓာတ်အစီဓာတ်ထိမ့်သိမ့်မှုတွေရောသွေးတိုးဖြစ်လာတာတွေရောနောက်ဝါတာကမူလရှိတဲ့ပေါင်ကျင်တဲ့ကိုပို့ပြီးဝါလာတယ်ဆိုတာကိုသူဖော်ပြတယ်ပေါ့နော်အဲ့တော့ဒီပထမ3လအတွင်းမှာသူ့ရဲ့ကုသမှုမအောင်မြင်မှုပေါ့နော်အဲ့တော့မအောင်မြင်တဲ့အကြောင်းရင်းတွေကဘာတွေဖြစ်မလဲပေါ့နော
်စီးကျူသွေးကျူလူနာတွေကိုကုသမှုပြုလုပ်တဲ့နေရာမှာသွေးရင်းကြတဲ့ပမာဏကိုရော့ကျအောင်ပြုလုပ်ရုံနဲ့လုံလောက်မှုရှိနိုင်ပါသလားစီးကျူသွေးကျူယောဂရဲ့နောက်ဆက်တဲ့ပြဿနာတွေကိုရှောင်လွှဲနိုင်ဖို့အတွက်ဘလို့ချက်တွေကိုထိမိရလဲဆိုတာနဲ့ဆံဝင်ရခြင်းတွေကိုမပြတ်မကွက်ပြန်လဲပြသဖို့ဘလို့အရေးကြီးတယ်ဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဘာတွေဖြစ်မလဲဆိုတာသူကသူ့ရဲ့အမူအကျင့်ကိုကြောင်းလဲမှုမရှိဘူးဒီတိုင်းပဲဆက်စားနေတယ်ဆေးဝါးနဲ့ထိမိမှုနော်တေချာပြုလုပ်မှုမရှိဘူးဆရာဝန်နဲ့တလားတခါခေါ်ထားတာမလားပဲနဲ့၃လအကြာမှာရောက်လာတယ်စသည်အဖြစ်ပေါ့နော်ဒီ treatment failure ကုသမှုမအောင်မြင်ရတဲ့အကြောင်းရင်းလေးတွေဆရာတို့ဆက်ပြီးတော့ဆွေးနွေးတယ်ဒီ case မှာအဲဘာကုသမှုတွေထပ်ထည့်ဖို့လိုတယ်လဲပေါ့အဲ့တော့အဲ့ဒီနေရာမှာတခုပြောဖို့ကတော့ဗာလဲဆိုလို့ရှိရင်ဆရာတို့ကစီးကျိုယောဂမှန်သမျှဒီစီးကျိုထိမ့်သိမ့်မှုနော်စီးကျိုကြအောင်ဆေးပေးုံနဲ့မလုံလောက်ဘူးနော်သူ့ရဲ့နောက်ဆက်တွဲဖြစ်တဲ့ဒီနှလုံးနဲ့သွေးကြောဆိုင်ပိုင်းဆိုင်ရာကြံနာရီမဖြစ်အောင်ဆိုပြီးတော့အစီအိုလည်းအတူတကွချော့ချစားသုံးရမယ်အစီကျစီတဲ့ဆေးဝါးတွေပေးရမယ်နောက်တစ်ခါသွေးပေါင်ကျင်ကိုထိမ့်ညိပေးဖို့လိုတယ်ကြောက်ကမထိခိုက်အောင်သွေးပေါင်ကျင်ကို130 80အောက်မှာရှိဖို့အတွက်ဆေးဝါးတွေပေးပြီးကုသမှုပေးဖို့လိုတယ်ပေါ့နော်ဒါတွေပါအကုန်လုံးပူတွဲပြီးကုသမှသာရင်စီးကျိုလူနာတယောက်ဒီနောက်ဆက်တွဲပြဿနာဖြစ်တဲ့လေဖြတ်ခြင်းနော်နှလုံးသွေးကြောပိတ်ခြင်းနဲ့ကြောက်ကဆေးကြီးအန်ဒီအန်ဒီကင်းဝေးမှာဖြစ်တယ်ပေါ့နော်ဆိုတော့ဒါကလည်းပဲဆရာတို့ရဲ့ guideline ထဲမှာအကုန်လုံးပါပြီးသားဖြစ်ပါတယ်စီးကျိုကိုထိမ့်သိမ့်မဲ့အတူတူနီးတူဂျန်နဲ့သွေးပေါင်ကျင်ရောအစီတက်ကိုရောထိမ့်သိမ့်မှသာလျှင်စီးကျိုနောက်ဆက်တွဲပြဿနာတွေကိုရှောင်လွှဲနိုင်မှာဖြစ်ပါတယ
်စီးကျိုသွေးကျိုရောဂါကိုကုသတဲ့နေရာမှာမောင်မီဖြစ်စေတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကျဉ်နိုင်စေဖို့အတွက်ပြင်ပလိုက်တာဖြစ်ပါတယ
်ဒေါက်တာသန်းစောရဲ့လူတုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့မြန်မာရေးသုံးသက်ချက်ပါမြန်မာနိုင်ငံရဲ့လက်ရှိပြည်ပခနဲ့ပတ်သက်လို့ရှေးအလားအလာဘယ်လိုဖြစ်နိုင်လဲဆိုတာခံမှန်းသုံးသပ်မှုတွေအများအပြားရှိပါတယ် HRW လူအခွင့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးပုဂ္ဂိုလ် David Mathison ကတော့ဘယ်ဘက်ကနိုင်မယ်ဘယ်ဘက်ကရှုံးမယ်လို့ပြောရင်အစောတလင်ဆုံးဖြတ်ရာကြမှာဖြစ်ပြီးပြည်ပအကူအညီနဲ့အောင်ပွဲရမယ်လို့မျှော်လင့်နေရင်လည်းလမ်းမှားရောက်ရာကြလိမ့်မယ်လို့ဆိုထားပါတယ်မြန်မာပြည်အရေးကိုကာလတာရှည်စောင့်ကြည့်နေတဲ့ David Mathison နဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါတယ်ဗျာ
ဒေးဗစ်မက်ဒီယဆန်ခင်ဗျာဒီကနေ့မြန်မာနိုင်ငံမှာဖြစ်နေလာနေတဲ့အတိုက်ခံအင်အားစုတွေ တွန်းလှန်ခုခံနေတဲ့အင်အားစုတွေကအရေးသာလာတဲ့နယ်မြေတွေပုံမစိမ့်ပိုက်လာတဲ့စသဖြင့်အမျိုးမျိုးပြောနေကြပါတယ်ဆိုတော့ဒေးဗစ်ဟာမြန်မာနိုင်ငံအရေးကိုအနိကပ်ဆောင်ကြည့်လာတဲ့လူတစ်ယောက်အနေနဲ့ဒီသုံးသပ်ချက်တွေကိုသဘောတူပါသလားဘယ်လိုပြောလိုပါလဲဒီကိစ္စနဲ့ပတ်သက
် I think we need to unpack what some of these claims are trying to assert and there is no doubt that the Myanmar military is facing more
ဒီလိုသုံးသပ်ချက်တချို့ကဘာကြောင့်ဒီလိုပြောကြတယ်ဆိုတာကိုအရင်ဆက်စစ်ကြည့်ဖို့လိုမယ်ထင်ပါတယ်။လွတ်လပ်ရေးရင်ကစလို့တခါမှမကြုံဘူးအောင်များပြားတဲ့ခုခံတိုက်ခိုက်မှုတွေမြန်မာစစ်တပ်ရင်ဆိုင်နေရတယ်ဆိုတာတန်တရားရှိစရာမလိုပါဘူး။စစ်မျက်နှာအများပြား၊အုပ်စုအများပြားတချို့လည်းပြည်ရဲ့ဒီနှစ်ခွဲတွင်ပေါ်ပေါက်လာတာတချို့လည်းနှစ်ပေါင်းများစွာရှိလာခဲ့တာဆက်ပြန်ရှိနေပြီးမြန်မာစစ်တပ်ကိုတိုက်ခိုက်နေတာပါ။ထိခိုက်ဆုံးရှုံးမှုတွေအများကြီးရှိနေပြီးတချို့ဒေသတွေမှာနေမြေဆုံးရှုံးနေပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလို့ဆိုတဲ့ပဲတချို့နေရာတွေမှာတော့စစ်တပ်ကနှီးပြူဟာတစ်တည်းတုံးပြီးအလွန်ကျွံရက်စက်တဲ့လုပ်ရည်တွေနဲ့ခုခံတွန်းလိုက်အင်အားစုတွေကိုပြန်လည်တက်ခတ်နေပါတယ်။ဒါကြောင့်ဘယ်ဘက်ကနိုင်နေဘယ်ဘက်ကရှုံနေလို့ပြောရင်တော့တိတ်လွယ်လင်းတကူပြောရကြပါလိမ့်မယ်။ပရိပခါကရေရှည်ဖြစ်နေပြီးပြည်သူလူထုဟာစည်ရဲမှုတွေကိုဆက်လက်ခံစားနေရတယ်လို့ထင်ပါတယ်။ဆိုတော့ခုခံအင်အားစုတွေဘက်ကမကြခင်အောင်မွေးရတော့မယ်လို့ပြောရင်လည်းတာဝန်မဲ့ရကြပါလိမ့်မယ်။
အဲ့ခုကတွန်းလှန်နေတဲ့အင်အားစုတွေရဲ့စီးလုံးညီညွတ်မှုကိုလည်းကျွန်တော်ကြည့်ကြအောင်ပါခင်ဗျာ။ဒီပေပြောခဲ့လိုပဲစစ်တပ်ဟာသူကိုတိုက်နေတဲ့အုပ်စုအမျိုးမျိုးကိုနေရာဒေသအမျိုးမျိုးမှာရင်ဆိုင်နေရတယ်။သူတို့အလုံးဟာရောအဲ့တော့စစ်တပ်ကိုတိုက်တဲ့နေရာမှာတစုတစည်းပဲဒါမဟာဗျူဟာအရာချုပ်ကိုက်မှုတစ်ခုတည်းအောက်မှာလက်တွဲပြီးတော့တိုက်နေရတယ်လို့ပြောနိုင်ပါလားခင်ဗျာ
။ No, I don't think there is a unitary command.I don't see any evidence of that at all. I see multiple ethnic armed organizations from the Arakan Army.
တွန်းလှန်နေတဲ့ဘက်မှာလည်း unitary command လို့ခေါ်တဲ့စုစည်းချုပ်ကန့်ထားတဲ့ကုကဲမှုရှိတယ်လို့ကျွန်တော်မထင်ပါဘူး။အဲဒီရှိတယ်ဆိုတဲ့ထောက်ထားမျိုးလုံးဝမတွေ့ရပါဘူး။အေးရခိုင်တပ် KNL ရဲ့အုပ်စုမျိုးစုံကချင် KIA တပ်စသဖြင့်တိုင်းဒေသဖွဲ့စည်းတွေဟာ PDF တွေနဲ့မဟာမိတ်ဖွဲ့စည်းမှုတချို့ရှိပါတယ်။နောက်အစ်ပေါ်ထွန်းလာတဲ့ KNTP ကရင်နီမျိုးသားကာကွယ်ရေးတပ်ဖွဲ့ဆိုတာလည်းလူရင်းအများရဲ့လို့သိရပါတယ်။သူတို့တွေဟာအန်ယူဂျီနဲ့ပူးပေါင်းဆောင်မှုဂရိကုတွေရှိကြပေမဲ့အန်ယူဂျီရဲ့စစ်စင်ရေးကြီးကြပ်မှုအောက်မှာမရှိပါဘူးအန်ယူဂျီမှာလည်းသူတို့ရဲ့ကာဝေးဝန်ကြီးဌာနလက်အောက်မှာတပ်ဖွဲ့တွေရှိပါတယ်ဒါပေမဲ့စကိုင်းမကွင်းနဲ့တချို့ဒေသတွေမှာရှိနေတဲ့ PDF တွေလည်းအန်ယူဂျီရဲ့ကုကဲမှုအောက်မှာတိုက်ရိုက်ရှိနေတာမျိုးမဟုတ်ပါဘူးအန်ယူဂျီအနေနဲ့မြောက်ပိုင်းဒေသတွေကိုနေ့စဉ်ပုံမှန်ထိချုပ်ကုကဲဖို့လက်လန်းမမီနိုင်ပါဘူးဆိုတော့ကျွန်တော်တွေ့နေရတာကသူ့နေရာနဲ့သူတိကျစီဖြစ်နေတဲ့ပရိပခတ်အတွင်ဖြစ်ပါတယ်
ဒီတိုင်းဆိုရင်စစ်ကောင်စီအစိုးရပြိုလဲသွားအောင်လုပ်ဖို့အတွက်အလားအလာမရှိသေးဘူးဆိုတဲ့သဘောလားခင်ဗျာ
you know I wouldn't call it a government it's an illegitimate military regime that came to power in a coup and using extreme violence you might see retreat in
ကျွန်တော်သူတို့ကိုစိုးရလို့မခေါ်ပါဘူးသူတို့ကတရားမဝင်တဲ့ဆေးအုပ်စုပါအာဏာသိမ်းပြီးအလွန်ကျွံရက်စက်တဲ့လူရဲတွေနဲ့အာဏာရယူထားတာပါတချို့ဒေသတွေမှာသူတို့နောက်ဆုံးနေရတာတွေ့နိုင်ပါတယ်ကျန်တချို့နေရာတွေမှာတော့လေကြောင်းစစ်ဆင်မှုနဲ့လက်နက်ကြီးတွေတုံးပြီးအရသာပြစ်မှတ်တွေကိုတိုက်ခတ်နေပါတယ်။ဒါကသူတို့အနေနဲ့သွေးဦးသွေးနှံဖြစ်နေရဆိုတာကိုပြနေတာပါ။ဒါပေမဲ့ဒီချင်းနေရာမှာကြာခင်မှာစစ်အုပ်စုပြိုလဲပျက်စီးတော့မယ်ဆိုတော့အစ်မမျိုးရောက်နေပြီလို့မထင်ပါဘူး။တချို့ဒေသတွေမှာသူတို့အုပ်စုမှုဒဇယ်တစ်ပိုင်းပြိုပြက်တာကျန်တချို့နေရာတွေမှာထွက်ပေါက်မရှိဖြစ်နေတာတော့ဖြစ်နိုင်ပါတယ်။နေရာလိုက်ကွက်ပြီးပြောမယ်အခြေအနေမျိုးဖြစ်နေပါတယ
်။စစ်တပ်ဘက်ကလည်းကြည့်ရအောင်ပါ။စစ်တပ်မှလည်းပဲသဘောထားကွဲလွဲမှုတွေရှိနေတယ်လို့သုံးသပ်သူတွေကပြောနေကြပါတယ်ပြီးတော့သူတို့ဘက်မှာတိုက်ချင်းစိတ်ကုန်ခန့်နေရတယ်တချို့လည်းပဲတက်ကိုစွန့်ခွာရတယ်တချို့ကလည်းပဲဘက်ပြောင်းသွားရတယ်လို့အမျိုးမျိုးသတင်းတွေလည်းကျွန်တော်ကြားနေရပါတယ်ဆိုတော့ဒီအချက်တွေကရောသူတို့ဘာသာသူတို့ကြားဆုံးသွားစေတဲ့အခြေအနေဆက်ရောက်နိုင်မဲ့အလားအလာရောမရှိဘူးလားခင်ဗျာစစ်တပ်အနေနဲ့
I think that there's two broad elements to that and one is internal divisions at a senior leveland that's unfortunately in the realm of speculation I think that there are
ဒါတချို့ပြန်တဲ့ကိစ္စပါအခုကတော့အစ်မကြီးအကြီးကဲအစ်မသဘောထားကွဲကြရဲဆိုတဲ့အချက်ဖြစ်ပါတယ်ကံမကောင်းအကြောင်းမလားဆိုတာနဲ့ဒါမှားယွင်းတဲ့ထင်မြင်ယူဆချက်ဖြစ်ပါတယ်အခြားအစ်မတွေကိုပြောရရင်တော့ထိခိုက်ကြဆုံးမှုတွေအများကြီးရှိနေတယ်ဆိုတာသိကြပါတယ်နှစ်ပေါင်းများစွာအတွင်းအထိအနာဆုံးအခြေအနေပါနောက်ထွက်ပြေးတာပဲပြောင်းနိုင်လည်းရှိပါတယ်ဒါပေမဲ့ဒီလောက်နဲ့စစ်တပ်ပြိုကွဲသွားမယ်လို့မပြောနိုင်ပါဘူး2022မှာပြိုကွဲနိုင်တယ်လို့ပြောနေကြတာကတော့တိတ်ချေချေပြင်းပြင်းမစင်စားကြလို့ပဲဖြစ်ပါလိမ့်မယ
်ဆိုဒီညမှာတချို့ကပြောကြတယ်တွန်းလှန်ခုခံနေတဲ့အင်အားစုတွေမှာ အဓိကလိုအပ်နေတာလက်နက်ပဲဖြစ်တယ်အထူးသဖြင့်ပြည်ပကလက်နက်အင်အားပံ့ပိုးမှုရမယ်ဆိုရင်စစ်တပ်ကိုသူတို့ဖြုတ်ချနိုင်တဲ့အဆင့်ထိရောက်သွားလိမ့်မယ်လို့ပြောနေကြပါတယ်ဒါကောတကယ်ဖြစ်လာနိုင်ပါသလားစစ်တပ်ကိုဖယ်ရှားနိုင်ဖို့အတွက်ဒီအတိုက်ခံအင်အားစုတွေဘက်မှအဓိကလိုအပ်ချက်တွေကဘာလို့ထင်ပါလဲ
I think two things there is that if they did get more munitions there is a potential for them to make battlefield gains and gain more territory control of populations and diminish the space of the SAC
နှစ်ချက်ရှိပါတယ်တကယ်လို့ခုကတွန်းလိုက်အင်အားစုတွေလက်နက်ပိုရလာရင်သူတို့ဟာစစ်မြေပြင်မှာအောင်ဝဲတွေပိုရနိုင်တဲ့အလားအလာရှိပါတယ်နယ်မြေနဲ့လူလူကိုပိုပြီးထိန်းချုပ်လာနိုင်ပြီးစစ်ကောင်စီရဲ့နယ်မြေဆုတ်ယုတ်သွားနိုင်ပါတယ်ဒုတိယတစ်ချက်ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ခုခံတွန်းလှန်တဲ့အင်အားစုကိုစစ်လက်နက်တပ်ဆင်ပေးဖို့ဆိုတာတိတ်ကိုမဖြစ်နိုင်တဲ့ကိစ္စပါကုလသမဂ္ဂအနေနဲ့စစ်ကောင်စီကိုလက်နက်ပိတ်ပင်ဖို့အရေးမှာထိထိရရောက်လှုပ်ဆောင်မှုတုံ့နှင်းနေတာပါဒါကိုမျှော်လင့်နေတော့ဒါလမ်းကြောင်းလွဲစီမဲ့ကိစ္စဖြစ်ပါတယ် NUG နဲ့ EU တွေအနေနဲ့မိမိတို့ကိုယ်သာအားကိုးရမှာဖြစ်ပါတယ်နိုင်ငံတကာအသံဝင်ကလက်နက်အကူအညီရမယ်လို့မမျှော်လင့်နိုင်ပါဘူးဆိုတော့အဲ့ဒီလိုပြပတ်လက်နက်အကူအညီနဲ့အင်အားချိန်ဝင်ရှာမှာကိုယ့်ဘက်ကအလုံးလာလိုက်မယ်လို့ခံမှန်းတွက်ဆနိုင်မယ်ဆိုရင်ဒါလမ်းမကိုလိုက်နေတာပဲလို့ထင်ပါတယ
်ဆိုဒီအတိုင်းဆိုရင်ဒီပြည်ပခါဒီတိုက်ပွဲကပေါ့လေဒီပြောရင်တာရှည်မဲ့သဘောပေါ့တစ်ချိန်တည်းမှာပဲပြည်သူလူထုရဲ့ဒုက္ခတွေကလည်းများလှပါပြီသူတို့ဟာဒုက္ခမျိုးစုံကိုကြုံနေရပါတယ်ဆိုတော့ဘယ်တော့များဒီတိုက်ပွဲကထွက်ပေါက်တွေ့မယ်ပြည်သူလူထုတွေဒုက္ခကလွတ်မြောက်နိုင်မယ်လို့ထင်ပါတယ်လဲခံမှန်းကြည့်ပါအောင်ဒေးဗစ
် Unfortunately I can't I don't seeany sign that the SAC is willing to negotiate. In fact, they've made it clear that they will not negotiate with the NUG because they're terrorists. They will negotiate with the EAOs, but I don't think that's very genuine at all. They're really only talking to some of the smaller ones or the ones that have their own agenda. So I don't think
that there's any... ...gam gao chao mela zon ewe, chino le twa pao do ma mien mi wao. Sik kao si ka le, si zan nyi nai lo re yi lakana...တစုံတရာမတွေ့ရပါဘူး။သူတို့တကယ်ပြောနေတာက NUG ဟာအကြမ်းဖက်အုပ်စုဖြစ်ပြီးသူတို့နဲ့ဆက်ဆက်မှာမဟုတ်ဘူးဆိုတော့ပဲဖြစ်ပါတယ်။သူတို့ဟာတိုင်းဒေသနဲ့ကင်အင်အားစု EU တွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်။ဒါကလည်းတကယ်စည်ရင်မှန်သဘောမှန်နဲ့ပြောတယ်လို့ကျွန်တော်တို့မယူဆပါဘူး။သူတို့ဆွေးနွေးနေတာကအဖွဲ့အစည်းငယ်တွေသူတို့မှာကိုယ်ပိုင်စီစဉ်နေရှိထားတဲ့အဖွဲ့အစည်းမျိုးတွေသာဖြစ်ပါတယ်။ဒီဆိုးရတဲ့အချက်တွေကလွန်မြောက်ဖို့အတွက်မင်းအောင်လိုက်မှာရောစစ်ကောင်စီတခုလုံးအနေနဲ့ပါသဘောထားမှန်ကန်စွာဆွေးနွေးလို့ရဆန္ဒရှိတယ်လို့ကျွန်တော်တို့မထင်ပါဘူးခုခံတွန်းလှန်နေတဲ့အင်အားစုတွေဘက်မှလည်းစစ်ကောင်စီနဲ့ဆွေးနွေးလို့တဲ့လူတိတ်မတွေ့ရပါဘူးဆိုတော့ဒီပြည်တွင်းစစ်ကစစ်ဆက်ဆွေးနွေးမှုနဲ့လွတ်မြောက်နိုင်တဲ့အခြေအနေမျိုးမတွေ့ရပါဘူ
းဆိုနိုင်ငံတကာကရောဒီကိစ္စမှာဝင်ရောက်ပြီးတော့စစ်ဆက်ပေးထိုင်တဲ့အလားအလာမရှိဘူးလားအာဆီယံရဲ့ပြောစကားကိုတော့စစ်ကောင်စီကလုံးဝပယ်ချထားတာတွေ့ရပါတယ်ဆိုတော့ဒီအာဆီယံရဲ့ပူပြီးတော့အောက်ဆောင်ညောင်းနိုင်မဲ့အဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂတို့အနေနဲ့ရောဒီကိစ္စကိုဘယ်လိုကင်တွယ်ပြီးဖြေရှင်းနိုင်မဲ့လာမျိုးရှိနိုင်မဲ့ထင်ပါတယ
် Internationally I don't see that there's any individual or body that could actually do this there's you know the UN special envoy which you know Min Aung Hlaing treated quite dismissively when she visited and the international community has their hands fullwith Ukraine and Iran and crises
နိုင်ငံကမှလည်းဒီလိုဆစ်ဆက်ပေးနိုင်မဲ့လူပုဂ္ဂိုလ်တော်၎င်းဖွဲ့စည်းတော်၎င်းမတွေ့ရပါဘူးကုလသမဂ္ဂထူးခုစဲတွားရောက်တုန်းကလည်းမင်းအောင်လှိုင်ကလုံးဝလင်းနေမှထားပဲဆက်ဆံခဲ့ပါတယ်နိုင်ငံကတိုင်ဝမ်နဲ့ Ukraine ရေး Iran ပြဿနာအပေါင်းဝင်တစ်ကမ္ဘာလုံးကအချက်တွေတွေပြပကတ်တွေနဲ့လက်မလည်နိုင်ဖြစ်နေတာပါဒါကြောင့်မြန်မာနိုင်ငံကိုပြစ်ပယ်ထားရဟန်တူပါတယ်စံတမှုထောက်ပံ့ပေးနိုင်ရေးဖြူဟာကိုပဲစဉ်းစားနေပါတယ်ဒါတော့ပဲလုံးနိုင်ပါတယ်မြန်မာနိုင်ငံရဲ့စိုးဝါလာတဲ့အခြေအနေကိုမကြခင်အဆုံးသတ်စေမယ့်အကြံစီမျိုးအနောက်နိုင်ငံတွေစီကထွက်ပေါ်လာနိုင်တဲ့အလားအလာမရှိသလောက်ပါပဲ
ကျော်သနာရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါဆက်ပြီးတော့နားဆင်ရမှာကတော့ကိုရန်နိုင်ပြောပြမယ်တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ဗျာ
ကတော့တော့စနစ်ကဘာဖလားကျင်းပဖို့ကအခုဆိုရင်တပတ်ကျော်လောက်ပဲလိုပါတော့တယ်အခုကလို့ကဘာဖလားကျင်းပဖို့ကန့်နေတဲ့အချိန်မှာပဲတပတ်မှလည်း ကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့ဝေဖန်ကြတာထပ်ပြီးတော့ရှိလာနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကတော့ကာတာနိုင်ငံဒိုဟာမြို့မှာပြည်ပကနေလာအလုံးလုံးကြတဲ့သူထောင်ထဲချီပြီးတော့သူတို့နေနေတဲ့အိမ်တွေတိုက်ခန်းတွေကနေဖယ်ရှားခံခဲ့ရပါတယ်။ကာတာအာဏာပိုင်တွေကပြည်ပကအလုံးသမားတွေကိုသူတို့နေတဲ့တိုက်ခန်းတွေကနေအတင်းဖယ်ရှားတာဖြစ်ပြီးတော့အိမ်တွေကိုပိတ်ပစ်ခဲ့တာလို့အိမ်မှာအလုံးလုံးနေတဲ့သူတွေကပြောပါတယ်။ဒိုဟာမြို့ကလူ1100လောက်နေကြတဲ့တိုက်တစ်ခုမှာဆိုရင်ကာတာအာဏာပိုင်တွေကည7:00လောက်မှာရောက်လာပြီးတော့နောက်7:00အတွင်းထွက်ပေးရမယ်လို့ပြောပြီးနောက်ပိုင်းမှာအလုံးကိုနှင်ထုတ်ပြီးတော့လျှက်စစ်မီးတွေဖျက်ပစ်လိုက်ပါတယ်။တချို့ဆိုသူတို့ပစ္စည်းတွေတောင်ပြန်ယူဖို့အချိန်မရတဲ့အထိဖြစ်ခဲ့ပါတယ်။ဒိုဟာဖလာကျင်းပဖို့တလတော့မလိုတော့တဲ့အချိန်မှာသူတို့နေနေတဲ့တိုက်ခန်းတွေကနေဖယ်ရှားခံရတဲ့အတွက်အလုံးသမားတွေလည်းနေဖို့အခက်အခဲတွေဖြစ်နေပြီးတော့တချို့ဆိုရင်သူတို့နေခဲ့တဲ့တိုက်ဒေသကလမ်းတွေပေါ်မှာအဆင်ပြေလို့နေနေတဲ့သူတွေလည်းရှိနေပါတယ်။အလုံးသမားအများစုကတော့အာရှနဲ့အာဖရိကတိုက်ကဖြစ်ကြပါတယ်။အဲ့တိုက်ခန်းအများစုကတော့ကာတာဆိုးရကကမ္ဘာဖလားဘောလုံးပွဲလာချိမဲ့ပရိသတ်တွေအတွက်ငားတာဖြစ်ပါတယ်။ဒါမှမဟုတ်စီဇန်2တွေရဲ့အင်တာနက်ဝက်ဘ်ဆိုက်မှာကြော်ညာထားတာကတော့တိုက်ခန်းတွေကတညကိုအမေရိကန်ဒေါ်လာ240ကနေ425ဒေါ်လာလောက်ထိရှိပါတယ်။ကာတာကမ္ဘာဖလားဘောလုံးပွဲကိုကမ္ဘာတော်ကဘောလုံးပရိသတ်တွေတသန်းကျော်လောက်လာဖို့ရှိနေတဲ့အတွက်ကာတာနိုင်ငံမှာနေဖို့အခက်အခဲတွေရှိနေတာကြောင့်ကရနာဝိုင်းဒီဘက်ကအခုလိုပြည်ပကရှေ့ပြောင်းလူသမားတွေကိုအတင်းကျပ်ဖယ်ရှားတာတွေဖြစ်တယ်လို့ပြောနေတဲ့သူတွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဘက်ကတုံ့ပြန်ပြောဆိုတာမရှိသလိုကမ္ဘာဖလားပြိုင်ပွဲစီစဉ်သူတွေကလည်းဒါဟာကာတာအစိုးရနဲ့ပဲဆိုင်တယ်လို့ပြောပါတယ်။ဘလို့ပဲဖြစ်ဖြစ်ကမ္ဘာဖလားဘောလုံးပွဲအတွက်ဘောလုံးကွင်းတွေပါဝင်တခြားအခြေခံအဆောက်အုံတွေစောက်လုပ်တဲ့လုပ်ငန်းတွေမှာလုံနေကြတဲ့အလုပ်သမားတွေကိုအခုလိုအတင်းကျပ်ဖယ်ရှားလိုက်တာကတော့ကာရာကဘာဖလားပွဲပုံရိပ်ကိုထိခိုက်စေတဲ့ဝေဖန်စရာကိစ္စဖြစ်တယ်လို့ပဲဆိုရမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့မှာပဲကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေချိန်မှာပဲရှူပြောင်းလုပ်သမားတွေနဲ့လိန်နူစုံမတ်သူတွေရဲ့အခွင့်အရေးကိုလေးစားကြဖို့ဩစတြေးလျဘောလုံးအသင်းကတောင်းဆိုလိုက်ပါတယ်
။ This must include establishing a migrant resource center, effective remedy for those who have been denied their rights.
ဒီထက်မှာရှူပြောင်းအလုပ်သမားတွေအတွက်အရင်အမြင့်တွေပေးနိုင်တဲ့စင်တာတွေလည်းတည်ထောင်ပေးဖို့အခွင့်အရေးချုပ်ပေါက်ခံရသူတွေအတွက်နှစ်နာကြေးတွေကိုထိထိရောက်ရောက်ပေးဖို့နဲ့ဒိန်းသူစုံမဲ့သူတွေနဲ့ပတ်သက်ပြီးပြစ်မှုလို့သတ်မှတ်ထားတာတွေကိုပယ်ဖျက်ဖို့တွေပါဝင်ပါတယ်။ဒါတွေကလူတိုင်းရသင့်တဲ့အခြေခံအခွင့်အရေးတွေဖြစ်ပြီးကာတာနိုင်ငံမှာလူအခွင့်အရေးဆက်ပြီးတိုးတက်လာစေဖို့အတွက်လည်းအာမခံပေးမှာဖြစ်ပါတယ်။
ကာတာနိုင်ငံရဲ့လူခွေအခြေအနေတွေတိုးတက်မှုရှိလာနေပေမဲ့နောက်ထပ်ဆက်ပြီးတော့လှုပ်ရှားတွေရှိနေသေးတယ်လို့လည်းနိုင်ငံတကာလူခွေအဖွဲ့တွေနဲ့လူခွေစောင့်ကြည့်သူတွေကထောက်ပြနေကြပါတယ်။ဒီကဲသတင်းဘက်ကတော့ဗြိတိန်နိုင်ငံကလိန်တူချင်းစုံမတ်သူတွေရဲ့အခွင့်အရေးလှုပ်ရှားသူတူဖြစ်တဲ့ပီတာတက်ချော့ဟာဒိုဟာမြို့မှာရှိတဲ့ကာတာအမျိုးသားပြားလိုက်ရှေ့မှာတနအိကျော်ကြာတကူတော်ဆန္ဒပြခဲ့ပါတယ်။ကာတာနိုင်ငံဟာလိန်တူစုံမတ်သူတွေကိုစန့်ကျင်ပြီးတော့ဖမ်းဆီးတာတွေလုပ်နေတယ်ဆိုတဲ့စာတမ်းကိုကင်ပြီးတော့ဆန္ဒပြခဲ့တာပါ။နောက်ပိုင်းမှာတော့ကာတာရဲတပ်ဖွဲ့ကရောက်လာခဲ့ပြီးတော့သူ့ကိုမဖမ်းခဲ့ပေမဲ့ဆန္ဒဆက်မပြဖို့တားဆီးခဲ့ပါတယ်။ကာတာနိုင်ငံရဲ့ဆော်ဘာရှိတ်တာမန်ဘင်ဟာမက်အယ်သနီနဲ့ဝါဖလာပြိုင်ပွဲစီစဉ်သူတွေကတော့ကာတာနိုင်ငံအနေနဲ့လိန်စိတ်အခြေခံဘယ်လိုပဲဖြစ်နေပါစေအားလုံးကိုကြိုဆိုသွားမှာဖြစ်ကြောင်းဒါပေမဲ့တစ်ဖက်မှာလည်းကာတာနိုင်ငံရဲ့ယဉ်ကျေးမှုကိုလေးစားကြဖို့ပြောလိုက်ပါတယ်
။ Listen, everybody's welcome in Doha.We do not stop anybody from coming to Doha with any different backgrounds, any different beliefs.
အလုံးကိုဒိုဟာကနေကြိုဆိုပါတယ်။ကျွန်တော်တို့အနေနဲ့ကျွန်တော်တို့နဲ့နောက်ခံယဉ်ကျေးမှုမတူတဲ့သူ၊ကိုယ်ွယ်ယုံကြည်မှုမတူတဲ့သူဘယ်သူကိုမှဒိုဟာကိုမလာရဘူးလို့မတားဆီးပါဘူး။ကာတာနိုင်ငံဟာအရန်ကိုနှွေးထွေးကြိုဆိုတဲ့နိုင်ငံပါ။ကျွန်တော်တို့စီကိုလာတဲ့သူတန်းနဲ့ချီရှိပြီးဒီကဘာဖလားကလည်းကဘာတဝဲမတူညီတဲ့ဒေသကလူတွေဒီကိုလာပြီးကျွန်တော်တို့ရဲ့ယဉ်ကျေးမှုတွေကိုလေ့လာဖို့အတွက်အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဒီကိုလာပြီးဘောလုံးပွဲကြည့်မဲ့သူဘယ်သူကိုမှတားဆီးမှာမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနေနဲ့လည်းလူတိုင်းကိုဒီကိုလာပြီးမတူညီတဲ့ယဉ်ကျေးမှုတွေကိုနားလည်လက်ခံစေချင်ပါတယ်။ကျွန်တော်တို့အားလုံးဒီကဘာကြီးမှာနေကြတာဖြစ်ပေမဲ့ကျွန်တော်တို့တွေမှာမတူညီတဲ့ယဉ်ကျေးမှုတွေရှိပါတယ်။အားလုံးကိုကြိုးစားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ရဲ့ယဉ်ကျေးမှုတွေကိုလေးစားနားလည်စေချင်ပါတယ
်ကာတာကမ္ဘာဖလားပွဲဘက်ကနောက်ထပ်ထူးခြားမှုတွေမှာတော့ကာတာနိုင်ငံသားတစ်ယောက်ကတော့ကမ္ဘာဖလားပွဲအထိမ်းအမှတ်ဖြစ်တဲ့3မီတာလောက်မြင့်တဲ့ကမ္ဘာဖလားပုံလူရုပ်ထုကြီးကိုပြုလုပ်လိုက်ပါတယ်အလေးချိန်5ရံလောက်ရှိတဲ့ကြောက်တုံးကြီးကိုသ ူးရဲ့အိမ်တော်ဘေးမှာထွင်းထူခဲ့တာဖြစ်ပြီးတော့အချိန်နှစ်နှစ်လောက်ကြာခဲ့တယ်လို့ဆိုပါတယ်
။ هذا المجسم تم صنعه قبل بدايه الكورونا اخذ سنتين
ဒီကဘာဖလာပုံတူရုပ်ထုကြီးကိုကိုဗစ်ရောဂါမဖြစ်ခင်ကတည်းကစတင်ထွင်းထူခဲ့တာဖြစ်ပြီးနှစ်နှစ်လောက်ကြာခဲ့ပါတယ်။ဒါကကဘာပေါ်ကအကြီးဆုံးကဘာဖလာပုံတူရုပ်ထုတွေတဲကတစ်ခုဖြစ်ပါတယ
်ဒီကဘာဖလာပုံတူရုပ်ထုကြီးကိုတော့ပြိုင်ပွဲအတွင်းပြိုင်သက်တွေချိနိုင်အောင်ကွင်းတွေမှာပြသသွားမှာဖြစ်တယ်လို့လည်းပြောပါတယ်ချိန်ထဲမှာပဲပြည်သူနိုင်ငံကစပိန်သမားနှစ်ယောက်ဖြစ်တဲ့ဂါဘရီယယ်မာတင်နဲ့မာရီပါလာမီဆာရိုဟာပြည်သူတင်းကိုအားပေးဖို့အတွက်ဆိုပြီးတော့ဩဂတ်စ်လ20ရက်နေ့ကစပြီးတော့ဒိုဟာကိုစပိန်နဲ့သွားခဲ့ပါတယ်အခုဆိုရင်သူတို့ဟာမိုင်3100ကျော်နင်းပြီးဖြစ်ပြီးတော့လိုမာ22ရက်နေ့မှာကစားမဲ့ပြင်သစ်နဲ့ဩစတြေးလျဖွဲ့အမိအားပေးနိုင်ဖို့ပြောလင်းတယ်လို့ပြောပါတယ်။တစ်ဖက်မှာလည်းစပိန်နိုင်ငံမက်ဒရစ်မြို့ကနေပြီးခဲ့တဲ့ဇန်နဝါရီလကစတင်ပြီးတော့ဒူဟာကိုခြေချင်းလျှောက်သွားနေတဲ့စပိန်နိုင်ငံသားဆန်ဒီယာဂိုဆန်ချက်စ်ကတော့အီရန်နိုင်ငံမှာဖမ်းခံလိုက်ရပါတယ်။သူကမက်ဒရစ်မြို့ကနေဥရောပတော်ဝန်ကိုဖျက်ပြီးတော့အဲဒီကနေတူရကီနဲ့အီရန်မြောက်ပိုင်းတွေကိုဖျက်လျှောက်လာခဲ့ပြီးတော့အော်တိုဘာ10ရက်နေ့ကအီရန်နိုင်ငံကိုမူဝင်ကမှာသူနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာဖြစ်ပါတယ်။အဲ့နောက်မှာတော့သူနဲ့အဆက်အသွယ်ပြတ်သွားခဲ့ပြီးတော့အခုနောက်ဆုံးသိရတဲ့လောက်တော့သူဟာအီရန်မှာအဖမ်းခံထားရတာဖြစ်တယ်လို့စပိန်နိုင်ငံသားရဲ့ယုံကလည်းအတည်ပြုပြောဆိုလိုက်ပါတယ်။ဘောဖလာနဲ့နောက်ထပ်ဆိုင်တဲ့သတင်းမှာတော့ပြင်းထန်တဲ့ UNS ကွင်းလယ်လူပေါ့ဘော့ဟာဒုတိယခွဲစိတ်မှုအချိန်မီပြန်မကောင်းတာကြောင့်ဘောဖလာနဲ့လွဲချော်သွားခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့တလောတုန်းကလည်းပြင်းထန်တဲ့အားထားရတဲ့ကွင်းလယ်ခံစစ်သမားကန်တီဟာဒါရကြောင့်ကမ္ဘာဖလားနဲ့လွဲချော်သွားခဲ့တဲ့အတွက်အခုဆိုရင်ကွင်းလယ်ကအဓိကကစားသမားနှစ်ယောက်ကိုလက်လွတ်ဆုံးရှုံးလိုက်ရတဲ့အတွက်လက်ရှိချန်ပီယံပြည်သူ့အသင်းအတွက်တော့အကြီးအကျယ်အားရသွားစီတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်ပြောပြသွားတဲ့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီညမှာလဲ19:00 to 20:00 view ရဲ့အစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံထွက်ကောက်ပဲသီးနှံတွေကိုပင်လယ်နက်တဲ့ကတဆင့်တင်မိုးရေးသဘောတူညီထားတဲ့အတိုင်းပြန်လည်ဆောင်ရနေပြီလို့ရုရှားနိုင်ငံကပုံထူးနေမှာပြောပါရယ်လက်တလောရထားတဲ့အာမခံချက်တွေကလုံလောက်မှုရှိပုံရတဲ့အတွက်သဘောတူညီမှုအတိုင်းပြန်လည်ဆောင်ရနေပြီဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်တာပါပင်လယ်နက်တဲ့ကရုရှားရဲ့ရေတပ်တင်မိုးတွေကိုယူကရိန်းကအဝေးထိန်ဒရုန်းယာဉ်သုံးတိုက်ခတ်ခဲ့တယ်ဆိုပြီးတော့ဆွဆွဲပြောဆိုခဲ့တဲ့ရုရှားတို့ကပြီးခဲ့တဲ့စနေနေ့မှာပဲကောက်ပဲသီးနှံတင်မိုးရေးသဘောတူညီမှုကိုရက်ဆဲခဲ့တာဖြစ်ပါရယ်ပုထုနေမှာမြောက်ကိုရီးယားကမစ်ဆိုင်တုံ24လုံးထက်မနည်းသရဇက်ပစ်ခတ်ခဲ့ပြီးတော့တောင်ကိုရီးယားနယ်မြေဖက်ကိုပါအ ਨੇ ဆုံး3လုံးပစ်ခတ်ခဲ့ပါတယ်မကြုံစဘူးပစ်ခတ်မှုကြောင့်တောင်ကိုရီးယားမှာရုပ်တံကနေသတိပေးချက်ထုတ်ပြန်ခဲ့ရသလိုကမ်းလွန်ဒေတာကျွန်းတကျွန်းမှာလေကြောင်းရန်အချက်ပေးအုပ်အော်ဆွဲသတိပေးခဲ့ရပါတယ်တောင်ကိုရီးယားအရှေ့မြောက်ဘက်ကခီးသွွားတွေလာလဲရှိတဲ့ဆုတ်ချိုကန်ယိုနာမြို့အရှေ့ဘက်ပင်လယ်ထဲဒုံးကျည်တလုံးကျောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုထောက်ခံအားပေးတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကလက်နက်ကြီးကြီးအတော်များများရုရှားနိုင်ငံကိုတိုက်တိုက်ဆိုင်တင်ပို့နေတယ်လို့အမေရိကန်သမ္မတအိမ်ဖီရောကဆူဆွဲပြောဆိုပါတယ်လက်နက်လိုအပ်ချက်တွေရှိနေတဲ့ရုရှားကနိုင်ငံတကာတံခါးပိတ်ဆို့မှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်တဲ့အတွက်သူ့ရဲ့ယူကရိန်းကျူးကျော်စစ်တေဆက်ပြီးတော့ဆင်နွှဲနိုင်အောင်လို့မြောက်ကိုရီးယားနဲ့အီရန်လိုနိုင်ငံတွေစီကလက်နက်တွေယူနေရပါတယ်လို့အမေရိကန်အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကာဘီကဗိုလ်တုနေမှာပြောဆိုသွားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံအပါဝင်ကမ္ဘာတစ်ဝန်းကဒုက္ခသည်တွေရဲ့အခြေအနေအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပုံထုံးနေမှာတင်ပြခဲ့ပါတယ်။ဒီနှစ်ပထမ6လအတွင်းမှာနေရဆွန့်ခွာထွက်ပြေးရသူခန့်မှန်းခြေတန်းတပွဲလောက်ရှိတဲ့မြန်မာနိုင်ငံမှာဆိုရင်လေလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေဆောင်ရွက်ဖို့တွာလာခွင့်မရတာကကြီးမားတဲ့စင်ကုန်ချက်တစ်ခုဖြစ်နေတယ်လို့ပြောဆိုသွားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုနန်းလောင်ပြောပြခဲ့တာပါဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာယူတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ကြပါတယ် BOE ရဲ့ကြာသာပတိနေ့မနေ့ခင်းအစီအစဉ်တွေကိုလှိုင်းနှုန်းပြီးတာ32-49ရိုးကနေထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ BOE ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.